Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်ဇန်နဝါရီလ18ရက်တောက်ကြညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အချိန်ဝါရှင်တန် DC မြို့တော်ကနေတရိုက်ဆက်လွှင့်နေပါပြီ line to meter 1925 30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Hamas တာအပြစ်စရာဆေးရေးသဘောတူညီချက်ကို Israel လုံခြုံရေးအစိုးရအဖွဲ့ကသဘောတူလိုက်ပါပြီမြန်မာစစ်ကောင်စီအနေနဲ့တရားမျှတတဲ့ရုပ်ောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံထဲမှာကြားဖြန့် online ငွေလင်ကိုင်းတွေမတရားသဖြင့်ဖန်ခံထားရတဲ့ဆိုတော့ဟောင်ကောင်ကျွန်းသားတွေအရေးဟောင်ကောင်လုံခြုံရေးအရာရှိနဲ့မြန်မာကောင်စီဝန်ရုံးချုပ်တာဝန်ရှိသူတို့တွေ့ဆုံခဲ့ပါတယ်ဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုဝင်းမြင့်နဲ့ပဲတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစဝန်းလိုင်းရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်စကိုင်းဘက်စစ်ကောင်စီဘုံကျဲတန်းကြောင့်ခန့်ပတ်မြို့ကရွာမှာခလေးပါသိဆုံးခဲ့တာကိုဒေသတာဝန်ရှိသူက
ဒီည8:25နဲ့8:00ခန့်ကြားထဲမှာ306သွားတာဒိန်းကြီးရေအရပ်သားကလေးငယ်တယောက်မြေကြီးတယောက်နေတာပေါ့နော်
နောက်ရခိုင်ဘက်မှာတော့လက်နက်ကြီးတန်းခံရတဲ့စစ်တွေမျိုးအခြေအနေဘယ်လိုရှိပါလဲ။နောက်ဒီစကိုင်းဘက်မှာပဲတရုတ်ရဲ့ဝမ်ပောင်ကျင်းဒီစီမံကိန်းနေရာတဝိုက်တိုက်ပွဲပြင်းထန်လာနေပါတယ်။ဒီသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆွန်လင်အမေရိကန်တခွင်နဲ့သိပ်ပန်တဲ့နေပညာကဏ္ဍတို့ကိုနားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလှိုင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ကာဇာကမ်းမြောင်ဒေသအပြစ်ခတ်ရဆေးသဘောတူညီချက်ထဲမှာပါဝင်တဲ့အချက်တွေကိုအစ္စရေးလုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့ကသဘောတူလိုက်ပါပြီ။ကာဇာကမ်းမြောင်ဒေသမှာဖမ်းဆီးခံထားတဲ့အစ္စရေးတစားခံတွေပြန်လွတ်လာရေးအပအဝင်အပြစ်ရရေးသဘောတူညီချက်တွေကိုလက်ခံတဲ့နယ်လို့လုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့ကအစ္စရေးအစိုးရကိုအကြံပြုလိုက်ပြီလို့ဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။တကယ်လို့အစ္စရေးအစိုးရအဖွဲ့အစည်းအဝေးမှာသဘောတူညီမှုကိုအတည်ပြုနိုင်မယ်ဆိုရင်ဖမ်းဆီးခံထားရသူတွေတနင်္ဂနွေနေ့မှာအစောဆုံးပြန်လွတ်လာနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်ဗန်ညာမင်းနတန်ယာဟုကဒီကနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်မနေ့ကြာတာပတိနေ့တုန်းကတော့ Hamas အဖွဲ့ဘက်ကသဘောတူညီချက်မှာသူတို့လူကျင်နာတွေထပ်ဖြည့်ထည့်နိုင်အောင်နောက်ဆုံးအချိန်ထိအကြကိုင်နေတယ်လို့ Israel ဝန်ကြီးချုပ်ကဆွဆွဲခဲ့ပါတယ်လက်ရာဇွန်းရောက် Israel လုံခြုံရေးဝန်ကြီးကလည်းဒီသဘောတူညီချက်ကိုအတည်ပြုပေးရင်အစိုးရအဖွဲ့တွေကနှုတ်ထွက်မယ်လို့ချင်းချောက်ခဲ့တာကြောင့်သဘောတူညီချက်ပြတ်တော့မလားဆိုတဲ့စိုးရိမ်မှုတွေထပ်ပေါ်ခဲ့ပါသေးတယ်တကယ်လို့အဆင့်3ဆင့်ပါတဲ့သဘောတူညီချက်အတည်ဖြစ်သွားရင်တော့ဒီသဘောတူညီချက်ဟာဇန်နဝါရီလ19ရက်တနင်္ဂနွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။ပထမအဆင့်သဘောတူညီချက်အရ52ရက်ကြာအပြည့်ရထားရမှာဖြစ်ပြီးဟာမတ်စ်ဘက်ကအမျိုးသမီးနဲ့ကလေးငယ်နဲ့အသက်50ကျော်ကြီးအပါအဝင်အစ္စရေးတစားခံ33ယောက်ကိုပြန်လွတ်ပေးမယ်လို့သဘောတူထားပါတယ်။အစ္စရေးအမျိုးသမီးစစ်သားတယောက်ကိုဟာမတ်စ်ဘက်ကပြန်လွတ်ပေးတိုင်းပါလက်စတိုင်းအကျဉ်းသား50ကိုအစ္စရေးဘက်ကပြန်လွတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။
ကွယ်လွန်သူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီနာဗာနီရဲ့ရှေ့နေသုံးကိုသတင်းပေါက်ကြားမှုနဲ့ရုရှားကဒီနေ့ပြစ်ဒဏ်ချလိုက်ပါတယ်။ထောင်ဒဏ်19နှစ်ပြစ်ဒဏ်ချခံခဲ့တဲ့အလက်ဆီနာဗာနီပြစ်ဒဏ်ချခံရတဲ့အချိန်သူ့ရှေ့နေတွေကတဆင့်ဆိုရှယ်မီဒီယာပေါ်ကိုသတင်းစကားတွေပေးပို့ပြီးပြင်ပကဘာနဲ့ဆက်သွယ်ရအောင်လုပ်ပေးခဲ့တယ်ဆိုပြီးသူ့ရှေ့နေသုံးကိုရုရှားအနာပိုင်တွေကတရားစွဲဆိုခဲ့တာပါ။အလက်ဆီနာဗာနီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတွေကအာတိတ်ဒေသအချင်းထောင်တဲ့ဖမ်းဆီးထားတဲ့အချိန်မှာအကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရပဲသိဆုံးခဲ့ပါတယ်သူရှင်းနေအဖွဲ့ဝင်တွေဖြစ်တဲ့ Vadim Kopsek Alexey Lipstar နဲ့ Igor Sagunin တို့သုံးဦးကိုအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီး2023ခုနှစ်ကအောက်တိုဘာလတုန်းကရုရှားဆော့ကဖမ်းဆီးတရားစွဲခဲ့တာပါသူတို့ကရှင်းနေတွေရဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးအစိုးရအဖွဲ့ဝင်တွေကြားသတင်းစကားတွေပုံမှန်ပေးပို့ခဲ့တဲ့အမှုထင်ရှားတယ်လို့ရုရှားတရားကဆုံးဖြတ်ခဲ့တာပါခင်ဗျာ
ဇန်နဝါရီလ20ရက်လာမယ့်တနင်္လာနေ့မှာကျင်းပမယ့်ဒေါ်နယ်ထရမ့်ရဲ့သမ္မတဂျန်သစ်စာကျင်းစုပွဲကိုတရုတ်ဒုသမ္မတဟန်ဇန်တက်ရောက်မယ်လို့တရုတ်အစိုးရကဒီကနေ့ဇန်နဝါရီလ18ရက်နေ့မှာအတည်ပြုပါတယ်။အပြန်အလှန်လေးစားမှုငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးတရုတ်နဲ့အမေရိကန်ဆက်ဆံရေးမှာနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းရေးတို့အတွက်ရှေ့ရှုပြီးတော့အခုလိုဒုသမ္မတကိုဆေးလွှတ်လိုက်တာဖြစ်ကြောင်းတရုတ်အစိုးရကပြောပါတယ်။အမေရိကန်ဆိုးရွားတဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်လှုပ်ဆောင်တာအပြင် မတူကွဲပြားမှုတွေကိုအသေးချာကင်တွယ်ဖြေရှင်းတာနှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်တာဒီအမေရိကန်ဆက်ဆံရေးခိုင်မာအားကောင်းပြီးတည်ငြိမ်မှုရှိစေဖို့အတွက်လက်တွဲဆောင်ရွက်တာနိုင်ငံဆက်ဆံရေးပြည်လဲစေမယ့်နိလန်ကောင်းတွေကိုရွေးချယ်ဆောင်ရွက်တာတွေလှုပ်ဆောင်သွားဖို့လိုအပ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူ့ရဲ့သမ္မတကျန်းသက်စာကျဉ်းချုပ်ပွဲကိုတက်ဖို့ထရမ့်ကတရုတ်သမ္မတရှီကျင်းဖင်အပါအဝင်တရုတ်အရာရှိတွေကိုဖိတ်ကြားပြီးတလကျော်ကြာမှတရုတ်ဘက်ကအခုလိုအကြောင်းပြန်ကြားချက်ထွက်ပေါ်လာတာပါခင်ဗျာ။
အမေရိကန်ကလော့စ်အိန်ဂျလိစ်မှာတော်မီလောင်ချင်းဈေးတင်အမြတ်မထုတ်ဖို့ပြည်내ရှင်းနေချုပ်တတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကလော့စ်အိန်ဂျလိစ် KIN တဲမှာတော်မီဘေးဒဏ်ခံထားရချိန်မှာစီးပွားရေးသမားတွေအနေနဲ့ဈေးတွေကိုအဆမတန်မတင်ဖို့ကယ်လီဖိုးနီးယားပြည်내ရှင်းနေချုပ်ကတတိပေးလိုက်တာပါ။ဈေးတင်တာတွေနဲ့ပတ်သက်လို့ပြည်내တရားရေးဌာနကစုံစမ်းစစ်ဆေးမှုတချို့လုပ်နေပြီလို့လည်းရှင်းနေချုပ် Rob Porter ကကြေညာရေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။လောဘကြီးတဲ့စီးပွားရေးသမားတွေအိမ်ရှင်တွေမြေရှင်တွေမိလောင်ထားတဲ့အိမ်တွေကိုစေးနှိမ်ပြီးဝယ်ယူဖို့စူးစမ်းနေသူတွေလူလိန်တွေဟာမိဘဒုက္ခတွေစီကအမျက်ထုတ်ဖို့စူးစမ်းနေကြကြောင်းနဲ့အဲ့ဒီသူတွေကိုအရေးယူသွားမှာဖြစ်ကြောင်းရှင်းနေချုပ်ကပြောခဲ့ပါတယ်။ကွန်ပျစီနယ်ဝန်ဆောင်ကားတွေကိုပြည်နယ်မှာရေးပေါ်ခြေနေမချညာခင်ကရှိခဲ့တဲ့ဈေးထက်ဆယ်ရာခိုင်နှုန်းတိုးလို့မရဘူးလို့ကယ်လီဖိုးနီးယားပြည်နယ်ဥပဒေမှာပြဋ္ဌာန်းထားတာကိုရှင်းနေချုပ်ကထောက်ပြခဲ့ပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9.190kHz 15.5ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။တောင်ဆန်းစုကြည်နဲ့နိုင်ငံရေးအတိုက်ခံတွေကိုအကျဉ်းချဖမ်းဆီးထားပြီးအရသားတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်နေချိန်မှာစစ်ကောင်စီအနေနဲ့တရားမျှတပြီးအများလက်ခံယုံကြည်တဲ့ရွေးကောက်ပွဲဘလို့မှကျင်းပနိုင်မှာမဟုတ်တဲ့အကြောင်းလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW အဖွဲ့ကြီးကပြောကြားလိုက်ပါတယ
် This appear to be you know attempts to distractfrom the dire situation in the country that human rights violation is going
မြန်မာစစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွက်ကောက်ပွဲဟာသူတို့ကျူးလွန်နေတဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအာရုံလွှဲအောင်ကြိုးစားတဲ့လုပ်ရတာဖြစ်တဲ့အကြောင်း HRW အဖွဲ့ကြီးရဲ့အကြီးတန်းသုတေသီဆူနိုင်ဖတ်စုကဒီကနေ့ထန်းနိုင်ငံဘာကောက်မြို့နိုင်ငံခြားသတင်းတောက်များအသင်း FCCT မှာကျင်းပတဲ့လူခွင့်ရေးအဖွဲ့ကြီးရဲ့2025ခုနှစ်နိုင်ငံတကာလူခွင့်ရေးအခြေအနေအစီရင်ခံစာထုတ်ပြန်တဲ့ပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အရသားတွေအများအပြားကိုပုံမှန်လေကြောင်းကတိုက်ခိုက်တပ်ဖြတ်နေချိန်မှာတန်းပြီအတွက်ဆာမျက်နှာသေးဖွင့်မဲ့ရွေးကောက်ပွဲတစ်ခုဘလို့မှကျင်းပနိုင်မှာမဟုတ်ဘူးဆိုတာ HRW ရဲ့အာရှဒေသဆိုင်ရာဒါရိုက်တာအီလိန်ပီယာဆင်ကလည်းပြောဆိုသွားပါတယ်စစ်ကောင်စီကျင်းပမဲ့ရွက်ကောက်ပွဲဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြတဲ့ဖြည့်ရှင်ရေးနိုင်ငံရေးလမ်းစာတစ်ခုဖြစ်နိုင်ချေဒေတာတွေနိုင်ငံတချို့မျောလင့်နေတာနဲ့ပတ်သက်ပြီးလူခွင့်ရေးအဖွဲ့ကြီးရဲ့သဘောထားကို VOA ကမေးမြန်းခဲ့တာပါခင်ဗျာ
မြန်မာငြိမ်းချမ်းရေးနဲ့လူသားချင်းစာနာကူညီရေးကိုအလေးပေးဖို့အာဆီယံဥက္ကဋ္ဌမလေးရှားကတိပေးလိုက်ပါတယ်မလေးရှားနိုင်ငံအာဆီယံလက်ချားဥက္ကဋ္ဌကာလမှာမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လူသားချင်းစာနာမှုအကြတဲ့တွေကိုဖြစ်ရှင်းနိုင်အောင်အလေးပေးဆောင်ရွက်သွားမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောလိုက်တာပါမြမငင်းချန်ရဲ့ဦးစားပေးဆောင်ရွက်သွားမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအတွင်းဝင်ဒါတုဆရီအာမန်မိုဟာမက်ဆင်ကဒီနေ့ကွာလာလမ်ပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကတိပေးထားတာပါမြမနိုင်ငံအကြတဲ့ကိုမြမနိုင်ငံဘာသာဥဆောင်ဖြစ်ရှင်းရမယ်ဆိုတာအသိမဲ့ပြုပေးမယ်လဲမြမနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတဲ့အတွက်လက်ရှိအခြေအနေကကြော်လွှားနိုင်အောင်တခြားအာဆီယံနိုင်ငံတွေအနေနဲ့လည်းတာဝန်ရှိတယ်လို့ဒါတုဆရီအာမန်မိုဟာမက်ဆင်ကပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံသဘောတူညီချက်တွေအကောင့်ထဲဖော်နေရေးပါဝင်ဒေတာရင်းကိစ္စတွေပေါ်အာဆီယံလက်ချောက်ကထဖြစ်တဲ့မလေးရှားဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုအများကစောင့်ကြည့်နေကြပါတယ်ခင်ဗျာ
အွန်လိုင်းငွေလိမ်ကိုင်းတွေမှာတရားမဝင်အလုပ်လုပ်ဖို့ဖမ်းခံထားရတဲ့ဟောင်ကောင်ကျွန်းဒေတာကန်တွေပြန်လွတ်လာရေးအတွက်ဟောင်ကောင်ဆန်ရမြန်မာကောင်စစ်ဝန်ချုပ်ကိုဟောင်ကောင်လုံခြုံရေးဘူရိုအကြီးအကဲတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်လုံခြုံရေးဘူရိုအကြီးအကဲတန်ပင်ကွန်ဟာဟောင်ကောင်ဆန်ရထိုင်းကောင်စစ်ဝန်ချုပ်နဲ့မနေ့ဇန်နဝါရီလ16ရက်နေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာမြန်မာကောင်စစ်ဝန်ရုံးကိုတွားပြီးတော့ကောင်စစ်ဝန်ချုပ်ဦးဟန်ဝင်းနိုင်နဲ့ဆွေးနွေးခဲ့တယ်လို့ဟောင်ကောင်အစိုးရကသတင်းထုတ်ပြန်ပါတယ်။ဝီလင်ကိုင်းနေမှာအလုပ်လုပ်ဖို့ဟောင်ကောင်ဒေသခံတွေကိုအရှိတောင်အရှနိုင်ငံတွေစီဖျားယောင်းခေါ်ဆောင်နေတဲ့ကိစ္စအပေါ်ဟောင်ကောင်အစိုးရအနေနဲ့အထူးအရေးတကြီးကိစ္စအဖြစ်သဘောထားကင်တွယ်နေတဲ့အကြောင်းလဲအကြီးအကဲတန်းကပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြပါ ပါတယ်။ငွေလင်ကိုင်းတွေအတွက်အလုပ်လုပ်ပေးဖို့ဖန်ခံရတဲ့ဟောင်ကောင်ကျွမ်းသားတွေပြန်လည်ရေးကြိုးပမ်းဖို့ဟောင်ကောင်အထုလုံခြုံရေးတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေထက်နိုင်ငံကိုဆစ်လွတ်ထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဟောင်ကောင်ဒေသကနေဘေကင်းစွာနေရပြန်နိုင်အောင်မြန်မာအပါအဝင်အားလုံးကဝိုင်းဝန်းကူညီလှုပ်ဆောင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲမြန်မာကောင်စီဝန်ချုပ်ဦးဟန်ဝင်းနိုင်နဲ့ဟောင်ကောင်လုံခြုံရေးဘူရိုအကြီးအကဲအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဟောင်ကောင်အစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
ထိန်သိမ်းခံကာလကုန်တော့မဲ့အချိန်မှာတောင်ကိုရီးယားသမ္မတအနေနဲ့စစ်ဆေးမေးမြန်းချက်ကိုပြန်မဖြေဘဲဆက်တင်းခံနေပါတယ်။ထိန်သိမ်းခံရတဲ့ရာထူးကဆိုင်ငယ်ခံတောင်ကိုရီးယားသမ္မတယွန်းဆွတ်ယိုဟာစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်တာမရှိဘဲမေးခွန်းတွေကိုပြန်မဖြေဘူးလို့တာဝန်ရှိသူတွေကဒီနေ့ဇန်နဝါရီ18ရက်နေ့မှာပြောလိုက်တာပါ။ယွန်းကိုစုံစမ်းစစ်ဆေးဖို့တောင်ကိုရီးယားဆင့်မြင်ရာရှိများအကျင့်ပြက်ချစားမှုတိုက်ဖျက်ရေးအေဂျင်စီက48နာရီထိန်သိမ်းနိုင်မှာဖြစ်ပြီးပူပေါင်းဆောင်ရွက်တာမျိုးမရှိတာကြောင့်အချိန်ထပ်ယူဖို့ရက်20ကြာထပ်မံထိန်းသိမ်းထားနိုင်အောင်တရားဥပဒေကဒီနေ့ဝရန်ထပ်မံတောင်းခံထားပါတယ်။တောင်ကိုရီးယားတိုက်ခိုက်တွေကမြောက်ကိုရီးယားနဲ့ပူးပေါင်းပြီးနိုင်ငံအာဏာကိုမလျော်ကန်တဲ့နည်းနဲ့ရယူဖို့ကြိုးပမ်းလာကြောင်းဆိုပြီးယွန်းက2023ခုနှစ်ဒီဇင်ဘာ3ရက်နေ့မှာဆေးဟုတ်ချုပ်ရေးကြေညာခဲ့တာပါ။ဒါပေမဲ့လည်းတိုက်ခိုက်လွှတ်တော်မတ်တွေနဲ့ယွန်းရဲ့ပါတီကလွှတ်တော်မတ်တွေပေါင်းပြီးဆေးဟုတ်ချုပ်ရေးပယ်ဖျက်ကြောင်းမဲပေးခဲ့တာကြောင့်6နိုင်ကြာမှာပဲဆေးဟုတ်ချုပ်ရေးအဆုံးသတ်ခဲ့ပါတယ်ခင်ဗျာ။Feel American တန်ရဲ့တောက်ကြညသတင်းတွေကိုကုစားဝင်လိုက်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးတော့စကိုင်းနဲ့မကွေးဘက်မှာဘုံတဲကြောင့်ကလေးတွေပါသေဆုံးရတာပါစကိုင်းတိုင်းကမြန်မာအိန္ဒိယနယ်စပ်ခမ်းပန်းမြို့နယ်ကနန်းကျေးရွာပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်သုံးနှစ်ရွယ်ကလေးငယ်တယောက်သေဆုံးခဲ့ပါတယ်။နောက်မကွေးတိုင်းရေစကြိုမြို့ဘက်မှာလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ပဲ16နှစ်ရွယ်ကလေးသေဆုံးခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းတွေကမြန်မာအိန္ဒိယနယ်စပ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခမ်းပတ်မြို့အနီးကကနန်ကျေးွာကဒီလဇန်နဝါရီ16ရက်မနေ့ညပိုင်းကစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းအသက်3နှစ်အရွယ်ကလေးငယ်တယောက်နဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့တယောက်သေဆုံးခဲ့တယ်လို့လည်းပြောပါတယ်
။မင်းက7:25နဲ့7:00ကြာကြားထဲမှာ3:06တာခံပါမတ်ကျခြေထောက်ကမှတနီယာအနောက်ဘက်ကမှတနီယာနောက်ကနာဖုံးကြောင်းကျွန်တော်တို့ကကနန်ချိဝဖုန်ကြောင်းပါတယ်။ဘာလာဖာရေဘောတယောက်ရေဟိုသိင်းရေဆရာတားကလေးရေတယောက်ဒီလိုမျိုးတယောက်ကျွန်တော်နေတော့ဘောနော်။ဒါရရတော့လက်ရှိကျွန်တော်တရားတော့ရှင်တော့3:00ဟုတ်တယ်6ထိုင်ပုံးရပါတယ်။ဟိုဒါရရတော့ဖုန်းကြတယ်လည်းဒါရရတယ်။ဘာလဲမရှိအပ်တယ်မရှိရပြီမဲ့ဖုန်းကလည်းဒါရဖုန်းကြောင်းမှာကဆောက်ရင်းတင်းတင်းတော့ဖြစ်သွားတယ်။ဟိုဟိုရတာအင်းရအလုံးပေါင်းရင်အင်းကြီးအချောဦး20လုံးပြစ်ရှိသွားတယ
်ခံပတ်အမှတ်တရက်ွက်ကဒေသခံတူကလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ပဲပြည်လို့ပြရမှမသိတဲ့လူတွေရှိကြတာပါအဲ့ဒါဘယ်ချင်းနေကြည့်တော့ဒီထက်ဆိုလာရင်တော့ဒါပြရတော့မှာပါရှိကြတယ်နော်သူတို့ဟိုအားချတဲ့နေရာတွေကလေအတိအကျချတာတို့တည်းရချတဲ့ပုံစံမျိုးပါလား
လေချောင်းတိုက်ခိုက်မှုဟာစစ်ကောင်စီကိုလက်နက်ကင်စန့်ကျင်နေတဲ့ပြည်သူလုံခြုံရေးအဖွဲ့ဝင်တွေရှိတဲ့အနီးအနားကိုကြားရောက်ပောက်ကွဲခဲ့တာလို့လည်းဒေသခံတွေကပြောပါတယ်ခမ်းပတ်မြို့နယ်ကနန်ကျေးရွာဟာမကြာခဏဆိုသလိုလေချောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်ပြီးအရင်ကလည်းလေချောင်းတိုက်ခိုက်မှုတွေမှာအရက်သားတွေသေဆုံးခဲ့မှုပါတယ်စစ်ကောင်စီကတော့အရင်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းမှာသတင်းတူတွေရေးသားဖြန့်ဝေနေတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။အခုတစ်ချိန်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ခမ်းပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်ကလေးမြို့နဲ့တမူးမြို့အကြားမှာရှိပြီး2023နိုဝင်ဘာလကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးစနစ်နဲ့လဲပတ်နေတဲ့မြို့လည်းဖြစ်ပါတယ်။တချိန်ထဲမှာစကိုင်းတိုင်းနဲ့ကက်လီရဲ့မကွေးတိုင်းရေစကြိုမြို့နယ်မှာလဲရေလေကျွန်းဒေသတာကောင်ကျေးရွာကိုဒီလဇန်နဝါရီ16ရက်မနေ့မနေ့တနာရီမှာလေချောင်းကနေတိုက်ခိုက်ခဲ့လို့အသက်16နှစ်အရွယ်ကလေးငယ်တဦးနဲ့ အသက်55နှစ်အရွယ်အမျိုးသားတူတေဆုံးခဲ့ပြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရေစကြိုမြို့နယ်သတင်းတာဝန်ခံက VOA ကိုပြောပါတယ်။တာကောင်ကျေးရွာကဒေသခံအများစုဟာလက်ရှိမှာဘေးလူရာကိုတိမ်းရှောင်နေကြတယ်လို့လည်းပြောပါတယ်။
အစအရင်းရတယ်ဆိုဆိုရင်းမနရောက်တော့အဲ့အချိန်ကလည်းဟိုတိုက်လေနေနေရှိနေပါတော့တောင်းရတဲ့ဘုံနှလုံးအဲ့မှာဘုံကြီးတိုက်ခိုက်တော့ကြဟုတ်။အတော့လည်းနှစ်ယောက်ပြီးဆိုတော့နှစ်ယောက်ပြီးဆိုတဲ့နေ့ကအဲ့တက်ဆချောင်းနေရဲ့အဲရကြလေးပြောင်းနေ55နှစ်ရဲ့အဲအမျိုးသားတုံးပေါ့နော်အဲ့နောက်ရောက်ပြီးဆိုတော့ဒီဟိုပေါင်ရတဲ့ဘုံနဲ့ဆိုတော့အစကြီးမှန်တာပေါ့နော်အဲဂျွာရဲ့မြောက်ရှားလောက်ကိုကျောင်းမြောက်ရှားဒီအခင်းကြီးရေကိုကြာတယ်ဟုတ်အခင်းကြီးရေကြာတော့ကျတော့အဲ့မှာဟိုအဆောက်အဦလွင့်ပြီးတော့မှန်ပြီးတော့ပြေးဆုံးတာပြဟုတ်လက်ရှိတော့ဒီတက္ကံကြီးတွေရေပေါ့နော်အဲ့မှာဟိုဒီရောမမနေဘူးပေါ့နော်တချို့လည်းပြေးဆုံးတယ်တချို့ကျတယ်အဲလူအနေနဲ့ပြန်နေရမျိုးတွေတော့ရှိပေါ့နော်ဒီကြောင့်မရှိဘဲနဲ့ဒီလင်းလာကြည့်တော့ခက်တာခဏတော့ရှောင်းရှားနေရပေါ့
လေချောင်းတိုက်ခိုက်ချိန်မှာတိုက်ပွဲဖြစ်တာမရှိသလိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းတာလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရေစကြိုမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။စကိုင်းနဲ့မကွေးဘက်မှာဘုံတံကြောင့်ကလေးတွေသေဆုံးခဲ့တာကိုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့လက်နက်ကြီးတန်းခံရတဲ့စစ်တွေအခြေအနေပါ။စစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေမှာနှစ်ဖက်အပြန်အလှန်လက်နက်ကြီးစက်တိုက်ဖြစ်နေတာကြောင့်မြို့ကန်တွေစိုးရိမ်ထိတ်လန့်နေကြပါတယ်စစ်တွေမြို့ပပလယ်မှာစစ်ကောင်စီတပ်တွေလုံခြုံရေးတင့်ကျပ်ပြီးခန့်စစ်ပြင်ထားကကြော့ဖြူနယ်မှောင်ဘက်တွေမှာလည်းအလားတူလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ဂျာဒီလ15ရက်နေ့ကစပြီးတော့ဒီနေ့အထိနှစ်ဖက်အပြန်အလှန်လက်လက်ကြီးတွေနဲ့ပစ်ခတ်နေကြတဲ့အကြောင်းဒေသခံတွေကပြောပါတယ်ပေါတော်ပုံနှကျုံးနဲ့စစ်တွေမြို့နယ်တွေကကြေးရတချို့ကိုစစ်တွေမြို့မှာရှိတဲ့စစ်ကောင်စီရဲတပ်ကနေလက်လက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေပြီးတော့ AA ဘက်ကလည်းလက်လက်ကြီးတွေနဲ့ပြန်ပစ်နေတယ်လို့စစ်တွေမြို့ကလူဦးကပြောပါတယ်
ဒီနေ့တခုံက15ရက်နေ့ညလောက်ကနေစပြီးတော့တောက်လျှောက်ပြစ်ခတ်မှုတွေညာရှိရယ်ပေါ့နော်ဖြစ်ရတော့သူကပစ္စည်းအရင်ကပြစ်တဲ့ပုံစံမျိုးတစ်လုံးနှစ်လုံးအဲ့လိုလက်နဲ့တင်းတစ်ချက်တစ်ချက်အဲ့လိုပြစ်တာမျိုးမဟုတ်ပဲနဲ့အတွဲလိုက်ပြစ်တဲ့ပစ္စည်းတွေပေါ့နော်အဲ့လိုပစ္စည်းတွေလည်းဟိုကြောက်နေတဲ့သဘောမျိုးလားတော့မသိဘူးတစ်ခါပြင်း6ချက်8ချက်10ချက်အဲ့လိုမျိုးတရဆက်ပြစ်တဲ့အတန်မျိုးတွေကြားရယ်ပေါ့နော်ပြီးရင်ဒီဘက်ကပြစ်တဲ့စစ်တွေမျိုးကပြစ်တဲ့အတန်ကိုကြားလို့စစ်တွေမျိုးကပြန်လာတဲ့ကျတဲ့မျိုးရဲ့ဒီအပြင်ပေါ့နော်ရေတဲ့လို့မြို့ပြင်လို့ပေါ့နော်မြို့လေကောင်းတော့မပါဘူးပေါ့နော်အဲ့လိုများလာပြန်လက်နဲ့ဒီကြားရအတန်မျိုးတွေလည်းကြားနေရတယ်ပေါ့နော်ဒီရပိုင်းတရက်မြန်မှာ
နဖက်ပြစ်ခတ်တန်တွေဟာအရင်ကကြားနေကြပြစ်ခတ်တန်တွေလို့မဟုတ်ပဲလက်လက်ကြီးတစ်ချက်ပြစ်လိုက်တိုင်းမြို့ထဲမှာရှိတဲ့နေအိမ်တချို့တောင်တုံခါတော့ကြောင့်မြို့ထဲမှာရှိနေသေးတဲ့ဒေသခံတွေကြားစိုးရင်ထိတ်လန့်နေကြတယ်လို့လည်းသူကဆက်ပြောပါတယ
်အဲ့တော့မြို့ပေါ်နေတဲ့လူတွေတော့ကတော့နည်းနည်းစိုးရင်မှုရတော့ဟိုများလာတာပေါ့ဟိုဟိုတော့အခုဒီလူတွေကြတော့အတန်လောက်ပဲကြာရယ်ပါနေဒီမှာတကယ်အဝေးမှာတကယ်ကြာရယ်များပါဖြစ်နေတာတော့ကြည့်လို့လည်းမမြင်ရဘူးဆိုတော့ဒါပေမဲ့အဲ့လိုလက်နဲ့ဒီအတန်နေရတယ်ဟိုအရင်တော့ကြာနေရတဲ့အတန်မျိုးတွေနဲ့မတူဟိုလက်နဲ့အတက်အဆန်းတွေလိုပုံစံမျိုးအတန်နေရအရင်အတန်တစ်ချေကြီးတွေအဲ့လိုမျိုးတွေကြာရယ်ဆိုတော့ထိတ်လန့်မှုတွေတော့ရှိနေကြပါလေဆိုဟုတ်ကဲ့
စစ်တွေမျိုးအနီးအနားကြေးရွာတွေကဒေသခံတွေကိုစစ်ကောင်စီတပ်ကစစ်တွေမျိုးရင်းကိုပြောင်းရွှေ့နေရချထားတယ်လို့လည်းမျိုးကန်တွေကပြောပါတယ်မျိုးရင်းကိုလက်လက်ကြီးတွေကြမယ်ဆိုရင်ရသားတွေထိခိုက်နိုင်သလိုအင်အားတိုးချက်ပြီးတော့ခံစစ်ပြင်ဆင်နေတာတွေလည်းတွေ့နေရတယ်လို့စစ်တွေမျိုးကလူဦးကပြောပါတယ်
။တို့ကအခုလက်ရှိကိုအဲလုံနေရကြောမပန်ကာဆောက်တာလို့လမ်းလုတာလို့အဲ့လိုမျိုးတွေတော့ရှိရဲ။ဒီစစ်တွေမျိုးဆိုတပ်ထင်းဂိတ်ရှိမယ်။အဲဒီဘက်မှာဆိုလို့ရှိရင်တို့တို့ဒီအဲဆက်ရိုးကြတထားပေါ့နော်။အဲ့မှာတို့ဂိတ်တွေစစ်တပ်ဂိတ်တွေခြားလာတယ်။ဟောတို့ကတော့ဒီစစ်တွေမျိုးကိုတို့ကတော့ပို့ပြီးတော့ကာပါပေါ့နော်လုံချုံကြီးထက်ချပြီးတော့တမန်ပို့ပြီးတော့လို့ပို့ပြီးတော့ခံစစ်အရာတောင်းတင်းအောင်လုပ်နေတဲ့ပုံစံမျိုးတော့မြင်လာတယ
်။ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18မြို့နယ်တွေကကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကမြို့ပေါ်နဲ့မြို့နီးနားကျေးရွာတချို့လောက်သာစစ်ကောင်စီကထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်။တရုတ်စီမံကိန်းတွေအများဆုံးရှိနေတဲ့ကြောက်ဖြူမှာတော့လက်ရှိအချိန်ထိပြစ်ခတ်တန်တွေတိုက်ပွဲတန်တွေမကြားသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒါမဲ့လည်းစစ်ကောင်စီဘက်ကတော့မြို့နယ်9မိုင်လောက်ဝေးတဲ့ကျောက်ဖြူရန်ကုန်ကားလမ်းပေါ်ကနန်းဖက်တောင်ကြေးရွာအထိတက်တွေဖြန့်ကျက်ထားပြီးတော့လုံခြုံရေးစောင့်ကြပ်ထားသလိုနှစ်ဖက်အခြေအနေတင်းမာနေတဲ့အကြောင်းဒေသခံတွေကပြောပါရယ်။တစက်ထဲမှာပဲအရခတက်တော် AA သိမ့်ပိုက်ထားတဲ့ရန်ပြဲမြို့အနီးမှာရှိတဲ့မအောင်မြို့နယ်အနီးမှာလည်းစစ်ကောင်စီဘက်ကရေတပ်သင်္ဘောတွေတိုးချထားတယ်လို့ဒေသခံတွေကပြောဆိုကြပါရယ်။အရခတက်တော် AA ကတော့လက်ရှိဖြစ်နေတဲ့ပဋိပက္ခတွေကို စည်ရင်းနီလန်းထက်နိုင်ငံရေးနီလန်းနဲ့ဖြည့်ရှင်းဖို့အစဉ်သက်ရှိတဲ့အကြောင်းသမလကုံကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တနက်ကြီးတန်ခမ်းစစ်တွေအခြေအနေကိုရနိုင်ပြောပြခဲ့တာပါ။ခုနကကိုခမောင်စုံမင်းပြောမှလို့မှားပြန်ပြောခဲ့မိတာတောင်းပန်ပါတယ်။အခုလည်းစကိုင်းဘက်မှာဝမ်ပေါင်ကျင်းနီစီမံကိန်းနေရာတစ်ဝိုက်တိုက်ပွဲပြင်းထန်လာနေတာပါ။စကိုင်းတိုင်းနဲ့တရုတ်ကျင်းနီစီမံထွက်လို့ရေးစီမံကိန်းတဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းနေစင်ဒီပါတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေရှစ်ဆက်ပြင်းထန်လာနိုင်မဲ့အခြေအနေကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းမုံရွာမြို့အနီးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။မုံရွာမြို့နယ်တဲကထဏောင်းဝင်းရွာဘက်မှာဆိုရင်တိုက်ပွဲပြင်းထန်နေတာတစ်ပတ်လောက်ရှိပြီလို့အဲ့ဒီတိုက်ပွဲမှာပါဝင်နေသူတဦးက VOA ကိုပြောပါတယ်။တိုက်ပွဲတွေပိုပြီးကျယ်ပြန့်လာနိုင်တဲ့အခြေအနေကြောင့်မုံရွာမြို့နောက်ဖက်ကမ်းမှာရှိတဲ့တရုတ်ကျေးနီစီမံကိန်းနေရာတွေကိုလုံခြုံရေးပေးနိုင်ဖို့စစ်ကောင်စီကလုံခြုံရေးတွေထပ်ဆီလွတ်နိုင်တယ်လို့လည်းတွက်ဆနေကြပါတယ
်။လုံခြုံရေးကတူးမှာကျွန်တော်တို့ဟိုတစ်ခါတော့လက်မတော်ကိုပုံမဲ့အစ်စ်ကားကျွန်တော်တို့ဒီဖြတ်တိုက်တာတူးမှာကျွန်တော်တို့အဲလက်မတော်နဲ့ပတ်သက်ပြီးဒီပေါ့နော်နှစ်လအတွင်းမှာကိုအထူးတွေများတယ်။သူတို့ကုမ္ပဏီနဲ့ပတ်သက်ပြီးတော့ပေါ့။ဒါလေးဖြတ်တိုက်တဲ့အခါကျတော့အခုဒီပြန်မဆုတ်သေးဘူး။အခုဒီနေ့ဒီကောင်တွေအခုဆန္ဒဝဲမှာမှုနေတယ်
ကျင်းနီစီမံကိန်းကိုပို့မဲ့အက်စစ်ကားတွေအတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေကမုံရွာအရှိတ်ကန်းကိုဖိပြီးတိုက်ခိုက်လာတယ်လို့ရင်းမာပင်မြို့နယ်ကမြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကပြောပါတယ်။မုံရွာမြို့မှာအခြေစိုက်တဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နမခအနားမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့အခုလိုပြောပါတယ
်။သူတို့ဘက်ကအင်အားရှိတယ်ဆိုရင်တော့ဟိုစစ်တိုက်ပွဲကတော့ဖြစ်မှာပဲလေ။တော့ဒီအင်အားမရှိတောင်မှသူတို့ဘက်ကဒီကျွန်တော်တို့နဲ့မကြမကြပြည်သူ့တိုက်ပွဲတွေဖြစ်နေတာဆိုတော့ဒီပြုတ်ကတာဒီပြုတ်စီမံကိန်းတွေကိုကောက်ကွယ်နေနောက်ဆုံးပြုတ်ကတာဒီပြုတ်စီမံကိန်းတွေကိုလုံခြုံရေးတိုးမြှင့်ပေးမယ်ဆိုလို့ရှိရင်ကတော့ဒါတိုက်ပွဲကတော့အကြီးကြီးဆက်ပြီးတော့ဖြစ်လာနိုင်တဲ့အလားအလာတွေတော့ရှိရပါဗျာ။အဲလူကလည်း3 4 5ရက်လောက်ကနေပြီးအခုချိန်ကြည့်အောင်ကျွန်တော်တို့ဒီနမခဌာနချုပ်အပြီးမှာဒီစစ်ကြောင်းပတ်ချလဲထိုးနေတဲ့အခြေအနေတွေရှိတာပါဗျာ။စစ်ကောင်စီဒီတပ်ဖွဲ့ဝင်တွေအဲဒီကားတွေပေါ်မှာပါလာတာပေါ့နော်။အဲဒီကားတွေကိုမျိုးရည်ပေးတာအဲ့ဒါအင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတစ်ခတ်တစ်ဆိုင်ဖြေတာတွေတော့ရှိရပါဗျာ။တော့အဲ့ဒီရဲ့နောက်ဆက်တွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပေါ့ရှင်မူရင်းလေးလုပ်နေတာရှိတာပေါ့ဗျာ
လက်ဗရောင်းတောင်နဲ့စပယ်တောင်ကျင်းနီစီမံကိန်းတွေမှာအလုပ်ဝင်နေကြတဲ့ဝန်ထမ်းတွေကိုအလုပ်ထွက်ကြဖို့ဆလင်းကြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကထပ်မံကြေညာထားပါတယ်မြမဝမ်ပေါင်ကျင်းနီထုတ်လုပ်ရေးကုမ္ပဏီဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးဒါပေမဲ့လည်းတရုတ်အစိုးရကတော့မြန်မာနိုင်ငံထဲကတရုတ်စီမံကိန်းတွေကိုကာကွယ်ပေးဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဆေးလွတ်မယ်ဆိုပြီးကမ်းလှမ်းနေဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစကိုင်းမန္တလေးနဲ့မကွေးတိုင်းမှာဝင်ကြီးဌာနရုံးတွေဖွင့်မယ်လို့မကြာသေးခင်ကကြေညာထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကလည်း2025ခုနှစ်အတွင်းစကိုင်းတိုင်းထဲမှာတပ်မဟာအသစ်တစ်ခုကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်စီရေးကျေပြန့်လာနိုင်ခြင်းနဲ့လုံခြုံရေးတိုးပြီးခြားထားလာနိုင်ခြင်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေတွက်ဆထားကြတာပါခင်ဗျာ။
စကိုင်းဘက်တရုတ်ကျင်းနီစီမံကိန်းတစ်ဝိုက်တိုက်ပွဲပြင်းထန်လာနေတာကိုငင်းချမ်းပြောပြခဲ့တာပါအခုတော့ HW အစီရင်ခံစားနဲ့မြမလူခွင့်ရေးပါမြမရေကဘာအာယုံစိုက်ဖို့လိုနေတယ်လို့ Human Rights Watch လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့က2025ခုနှစ်အတွက်အစီရင်ခံစားထုတ်ပြန်ပွဲမှာပြောလိုက်ပါတယ်ထိုင်းမှာလုပ်ခဲ့တဲ့ဒီပွဲအကြောင်းမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
လူခွင့်ရေးလေးလာဆောင်ကြည့်မှုအဖွဲ့ကြီး HRW ကကမ္ဘာနိုင်ငံပေါင်း100ကျော်ကလူအခွင့်အရေးအခြေအနေတွေကိုစမ်းစစ်တင်ပြထားတဲ့2025ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးအစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာမှာတရုတ်၊မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတွေဟာလူမဆန်တဲ့ရာဇဝတ်မှုတွေ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာလူအသိုင်းအဝိုင်းကိုဖိနှိပ်တာတွေ၊အိန္ဒိယ၊ပါကစ္စတန်နဲ့ထိုင်းနိုင်ငံတွေမှာဒီမိုကရက်တစ်လူပေါင်းနဲ့ဥပဒေစိုးမိုးရေးကျဆင်းလာတာတွေစသဖြင့်အာရှနိုင်ငံတွေရဲ့လူအခွင့်အရေးအခြေအနေတွေကိုလည်းတင်ပြထားတာပါဒီလိုအာရှဒေသတွင်လူအခွင့်အရေးအခြေအနေတွေပေါ်တုံ့သက်ပြောဆိုကြတဲ့အခမ်းအနားကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတောင်များအသင်းမှပြုလုပ်ခဲ့ပါတယ်။အာရှဒေသတွင်မှရှိတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေအဆုံးသတ်နိုင်ဖို့လှုပ်ဆောင်ရမှာတွေကိုလူအခွင့်အရေးစောင့်ကြည့်မှုအဖွဲ့အာရှရေးရာဒါရိုက်တာအီလိန်ပီယဆင်က VOA ကိုအခုလိုပြောပြပါတယ်။
I think the solution is for the international community to pay attention to what's happening. What we want to see is a UN Security Council. The government should
make sure that Taiwan is not getting caught up in this. Myanmar should not be allowed to let this go on. The United Nations should not be allowed to let this go on. နိုင်ငံတကာရာဇဝတ်တရားရုံး ICC ကနေမင်းအောင်မှန်ကိုဖမ်းဝရမ်းထုတ်ဖို့တောင်းဆိုထားတဲ့အတိုင်းလူဆောင်တာတွေကိုကျမတို့မြင်တွေ့ကြပါတယ်။ဒါတွေကလူခွင့်ရေးချိုးဖောက်ထားတာတွေအပေါ်တာဝန်ခံလာအောင်လုပ်တဲ့ထင်ရှားတဲ့တာရကတွေဆိုပေမဲ့လက်တွေအကောင့်ထဲပေါ်ဖို့လူတာကိုပြောကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကစစ်တပ်ဟာလေကြောင်းကနေစေယုံတွေ၊ကျောင်းတွေ၊ပြည်ရင်းပြည်ပါကိုနေရစွန့်ခွာရသူတွေရဲ့ယာယီခိုလုံစခန်းတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ဖိနှိပ်မှုမျိုးစုံနဲ့တပ်ဖြတ်တာ၊လိမ်မိုင်းဆိုင်ရာစောကားမှုတွေမျိုးစုံလုပ်တာတွေကိုပြုလုပ်ကြတာပါ။ဒါတွေကျူးလွန်တဲ့စစ်တပ်ဟာတာဝန်ခံရဖို့တိတ်အရေးကြီးပါတယ်လို့ပြောခဲ့တာ
။
ဒါအပြင်နိုင်ငံတကာအနေနဲ့လည်းမြမအရေးကိုဦးစားပေးဂရုပြုသင့်တဲ့အကြောင်းနဲ့အာဆီယံဟာလုံလောက်တဲ့ဖိအားတွေမလုပ်ခဲ့ဘူးလို့လည်းဆိုပါတယ
် These abuses are still going on and I think that's why it's really important that the international community actually prioritize the situation
ဒီချိုးဖောက်မှုတွေကျူးလွန်တာတွေအခုလည်းဆက်ဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းဟာမြမနိုင်ငံအရေးကိုဦးစားပေးပြီးဂရုစိုက်ဖို့လိုပါတယ်ကုလသမဂ္ဂဟာအာဆီယံလိုဒေသတွင်းနိုင်ငံတွေနဲ့ပြဿနာကိုအပြေရှာဖို့လှုံ့ဆော်ပေမဲ့အာဆီယံဟာလုံလောက်တဲ့ဖိအားတွေမလုပ်ခဲ့ပါဘူးချမှတ်ထားတဲ့အာဆီယံမူ၅ချက်ကလုံးဝအကျိုးမရှိပါဘူးစစ်တပ်ဟာတစ်ချက်မှလိုက်နာဖော်ဆောင်တာမလုပ်ပါဘူးအခုဆိုရင်မြေပြင်အနေအထားတွေကပြောင်းလဲကုန်ပြီးစစ်တပ်ဟာတိုင်းပြည်တစ်ဝက်ကိုတောင်မထိန်းချုပ်နိုင်တော့ပါဘူးဒါပေမဲ့မေးစရာကဒီဒေသတွေကိုထိန်းချုပ်ထားတဲ့အဖွဲ့တွေကရောလူအခွင့်အရေးပေါ်ဘလောက်လိုက်နာတယ်လဲဆိုတာပါမြန်မာပြည်မှာစစ်ရာဇဝတ်မှုချိုးဖောက်တာတွေကိုဘယ်လိုတာဝန်ခံမလဲဆိုတာကလည်းမင်းစရာဖြစ်လာပါတယ်လို့ပြောဆိုသွားတာပါ
For years but even going back further than that
HRW ရဲ့ထိုင်းနိုင်ငံလူအခွင့်ရေးဆိုင်ရာအကြီးအကဲသုတေသနပညာရှင်ဒေါက်တာဆူနိုင်ဖာဆုကတော့အာဆီယံနဲ့တကမ္ဘာလုံးဟာမြန်မာပြည်ကိုငြိမ်းချမ်းစေခြင်းရင်စစ်တပ်ကလူထုကိုတိုက်ခိုက်နေတာမျိုးမဖြစ်အောင်စစ်တပ်ကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့လိုအပ်တဲ့အကြောင်းပြောပါတယ
် It need to start with ending atrocities ending armed conflict that
မြန်မာပြည်မှာလူအခွင့်အရေးချိုးဖောက်ခံနေရတာတွေအဆုံးသတ်ဖို့အတွက်စစ်တပ်ကရရဆက်ဆက်လုပ်နေတာတွေကိုရပ်အားပါလိမ့်မယ်။ဒါတွေအဆုံးသတ်မှငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုစလို့ရပါမယ်။စစ်တပ်ကလူထုအပေါ်လက်နက်နဲ့ဆက်ပြီးဖိနှိပ်တိုက်ခိုက်နေရင်အမျိုးစုံဖြစ်ကုန်ပါလိမ့်မယ်။အာဆီယံနဲ့တကမ္ဘာလုံးကမြန်မာပြည်ကိုငြိမ်းချမ်းစေခြင်းရင်စစ်တပ်ဟာလူထုကိုတိုက်ခိုက်နေတာမျိုးမဖြစ်စေအောင်စစ်တပ်ကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့လေရင်စီမရောက်တော့တာငွေကြေးအလွှဲအပြောင်းတွေမလုပ်တာတွေနဲ့ဆရပါလိမ့်မယ်အခုတော့ရွေးကောက်ပွဲလုပ်ဖို့ကတိပေးတယ်လူတို့ကတက်ဖြတ်ခံနေရတဲ့၍ဒီရွေးကောက်ပွဲကဘလို့လုပ်ပြီးမျှတလွတ်လပ်နိုင်မလဲဒါကြောင့်ရွေးကောက်ပွဲကိုခဏမေးလိုက်ပြီးလက်နက်ကင်တိုက်ခိုက်တာတွေရပ်ဖို့အရင်စပြီးလုပ်ရပါမယ
် safely and freely their freedoms so let's focus on ending armed conflict first
မြမအရေးမှာအာဆီယံဟာအရေးပါတဲ့ကဏ္ဍမှာရှိတဲ့အကြောင်းကိုလည်းအခုလိုပြောပြတာပါ။
ASEAN can turn this around by showing their seriousness in putting pressure on military regime.
ASEAN ဟာဒါကိုအလေးထားလှုပ်ဆောင်ပြမှရပါလိမ့်မယ်။ရက်ဆက်ဖိနှိပ်နေတဲ့စစ်တပ်ကိုအသက်ရှင်နိုင်အောင်လုပ်နေတာတွေကိုဖျက်တောက်ပြီးတော့ဖိအားတွေပေးရမှာပါ။ ASEAN ကသာစစ်တပ်အပေါ်ငွေကြေးအလွှဲအပြောင်းတွေကိုတေချာထိန်းချုပ်ကင်တွယ်ရင်လက်နက်ကင်အဖွဲ့တွေကအာဆီယံအပေါ်ယုံကြည်လာကြမှာပါလူသားချင်းစာနာတဲ့အထောက်အပံ့တွေကိုစစ်တပ်ကတဆင့်နဲ့မကလက်နက်ကင်ဒေသတွေအထိလိုအပ်တဲ့နေရာရောက်အောင်ဖြန့်ဖြူးပေးရင်အာဆီယံကိုလက်ခံလာကြမှာပါဒါကြောင့်ဘာမှမပါတဲ့ဂရုတွေနဲ့မကယုံကြည်မှုတည်ဆောက်ဖို့အာဆီယံထဲမှာအရင်လုပ်ရပါလိမ့်မယ
် So trust need to start with ASEAN own action not just empty promises
HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးအီလိန်ပီယာဆန်ဒုတိယညွှန်ကြားရေးမှူးမီနာခီဂန်ဂူလီထိုင်းနိုင်ငံလူအခွင့်အရေးဆိုင်ရာအကြီးတန်းသုတေသနပညာရှင်ဒေါက်တာဆူနိုင်ဖာဆွတ်တို့ဦးဆောင်ဆွေးနွေးတဲ့ဒီအခမ်းအနားမှာဒီရက်ပိုင်းအတွင်းအမေရိကန်သမ္မတအဖြစ်တာဝန်ယူရမယ့်ဒေါ်နယ်ထရမ့်လက်ထက်မှာဖြစ်လာနိုင်တဲ့နိုင်ငံတကာရဲ့လူအခွင့်အရေးအနေအထားတွေအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားကထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်ကိုအကြံပေးအဖြစ်တာဝန်အပ်နှင်းတာဟာမြမအရေးပေါ်စိုးရိမ်စရာဖြစ်တဲ့အကြောင်းတွေတိုင်းပြည်တွေမှာတဘာဝဘေးဒဏ်ကြောင့်တခြားဒေသတွေကိုရွှေ့ပြောင်းအခြေချနေသူတွေရဲ့လူအခွင့်အရေးချိုးဖောက်ခံရတာတွေကိုလည်းတက်ရောက်လာသူတွေနဲ့အပြန့်အလှန်မေးမြန်းပြောဆိုခဲ့ကြပါတယ်ရှင်
မြန်မာလူခွင့်ရေးမညညိုလင်းပြပြခဲ့တာပါမကြာခင်ပတ်စင်ကဏ္ဍလေးလာဖို့ရှိပါသေးတယ်ခင်ဗျာ
view ရဲ့အစီအစဉ်တွေကို radio ရုပ်မြင်သံကြားတို့အပြင် youtube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ view american တန်ရဲ့တောက်ကြညအစီအစဉ်တွေကိုဆက်ပြပြပေးနေပါတယ်အခုဒုတိယပိုင်းနိုင်ဥပမာလဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆိုလင်အမေရိကန်တခွန်းနဲ့သိပ်ပန်တဲ့နေပညာမတိုင်ခင်အမျိုးသမီးကဏ္ဍပထမပါရွှေပြောင်းဒုက္ခသည်ကလေးတွေပညာရရှိရေးချိုးပန်းသူကြောင့်ပြောထားပါတယ်မြမရွှေပြောင်းမိသားစုကလေးငယ်တွေအနေနဲ့လိုအပ်တဲ့ကြိုးစားအထောက်အမှုရှိပြီးမိဘတွေနဲ့ပတ်ဝန်းကျင်ကလည်းဝိုင်းဝန်းပံ့ပိုးပေးကြမယ်ဆိုရင်တိုင်းပြည်အတွက်အရေးပါတဲ့ပညာတတ်လူငယ်တွေဖြစ်လာနိုင်တယ်လို့မြမရွှေပြောင်းကလေးငယ်ပညာရေးထောက်ပံ့ပေးနေတဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်စာမှုထော်ကျောင်းဆရာမကြီးဒေါက်ခင်မမအေးကပြောပါတယ်ဒီယုံကြည်ချက်နဲ့ပဲဆယ်စုနှစ်နဲ့ချီလှုပ်လာခဲ့တဲ့ဆ iam မာကြီးဒေါက်ခင်မမအေးကိုမခင်ပြုထွေးမေးမြန်းထားပါတယ်ခင်ဗျာ
အခက်ခဲရကြားမှာပဲဒါဆ iam မာကြီးတို့ဒီကျောင်းကိုဆက်ပြီးတော့ဖွင့်ထားရတယ်လို့ပဲပြောရမှာပေါ့နော်တကယ်တမ်းဆိုလို့ရှိရင်တော့ပိတ်ခတ်ခဲလာလို့ရှိရင်မလုပ်ခဲနေလို့ရပါတော့ညာလဲဆ iam မကြီးဒီဒီကလေးပညာရေးအတွက်ဒါဆက်ပြီးတော့ဒီခက်ခဲချားကလုပ်နေရဆိုတာလဲဒါအင်မတန်ကိုမှပဲလေးစားဖို့လဲကောင်းပါတယ်ဆို iam မကြီးနဲ့ပတ်သက်ပြီးတော့လဲကျွန်တော်ကနည်းနည်းတော့ထပ်ပြီးတော့မေးချင်တာကဆ iam မကြီးဒီအခုကတော့ဒါဒီဒီစာကျောင်းလေးရဲ့ကျောင်းအုပ်ဖြစ်လုပ်နေတာပေါ့လေအဲ့ဒီမတိုင်ခင်တည်းကလည်းဒီကျောင်းလေးမှာဆ iam မကြီးတခြားလုံးလုပ်ခဲ့တယ်လို့သိရတယ်လေဆိုတော့ဘယ်နှခုနှစ်လောက်ကဆ iam မကြီးစပြီးတော့လုပ်ဖြစ်ခဲ့တာလဲရှင်ဘာကြောင့်လဲဒီကျောင်းလေးအပေါ်မှာဒီလောက်တိတဆိုင်မတ်မတ်လုပ်ဖြစ်တယ်လို့ပြောလို့ရမလဲ
ဟိုဆ iam မကြီး2006ပေါ့နော်2006ဆ iam မကြီးတို့ဒီဘက်ရောက်ပြီးတဲ့အချိန်မှာခုနကပြောသလိုဆ iam မကြီးမှလည်းတာသမီတွေရှိတယ်ပေါ့တာသမီတွေကျောင်းထားဖို့ဆ iam မကြီးကလေးတွေကဒီသူလာတဲ့ချိန်မှာ6တန်းတောင်းအကြီးသမီးအကြီးလေးတွေက6တန်းပဲရှိသေးတယ်အငယ်လေးကတော့တထန်းလောက်ပဲရှိသေးတယ်ဆိုတော့အကြီးကမိဘတယောက်အနေနဲ့ကတော့ပညာရေးကိုပဲဦးစားပေးခြင်းနဲ့အနေထားရှိတော့ဒီဘက်မှာလာတော့ဆရာမအရရောက်ခမရဲ့အကူအညီလည်းပါတော့ဗောနော်သူရဲ့အနေထားနဲ့ပညာရေးလောကတွေကိုပဲဝင်မယ်ဆိုတဲ့စိတ်နဲ့အဲ့ဒီအချိန်တုန်းကဆိုတော့ဆရာမတို့တွေကလာစားရတဲ့ချက်မရတဲ့ချက်ပေါ့အိုဆရာမကြီးတို့ဒီကြောင်းမှဆိုရင်အခါတလေလာစား၄၅လမရပဲနဲ့ညစ်တရှိခဲ့တယ်ပေါ့နော်ဥပမာဟိုကိုရဲ့ဘယ်လိုပြောမလဲဗမာပြည်သားကလေးတွေမိုင်းဂရန့်ကလေးတွေပေါ့နော်မိုင်းဂရန့်ဝေါ်ကာတွေရဲ့ကလေးတွေဒီလိုမျိုးပဲလမ်းပြီးမှပဲချွတ်တလီဆိုရင်ဆရာမကြီးတို့ကြောင်းကနေပြီးတော့လမ်းပြီးမှအမိုက်ကောက်တဲ့ကလေးတွေဝန်ခေါ်ပြီးတော့ဟိုကျူးစုပြီးတော့အခုဆိုပညာတက်သွားပြီးတကယ်ကိုသူချီတော့ပေါ့သူရက်တည်နိုင်ပြီးတော့ထိုင်းပညာရေးရဲ့ကောလိပ်မှာတက်ပြီးတော့ဝေရမယ့်အနေထားတွေရောက်လာတဲ့ကလေးတွေလည်းရှိခဲ့တယ်ပေါ့ဆရာမကြီးတို့ပြုစုပြုထောင်ပေးခဲ့တာပေါ့နော်ဒီလိုမျိုးပဲကိုယ်တိုင်ပြည်ရဲ့ကလေးတွေကိုပြုစုပြုထောင်ပေးမယ်သူတို့ဘဝလေးတွေဟိုလှပမှကိုယ်တိုင်ပြည်လည်းအဆင်ပြေမှာပေါ့နော်အဲ့ဒီရဲ့အယူဆပညာတက်မှပဲလူမျိုးမြင့်မှာပေါ့အဲအဲ့လိုမျိုးအယူအဆမျိုးနဲ့ပဲပညာရေးတက်မှပဲဒီဆိုင်မမဲ့လို့ဖြစ်တာပေါ့ခုကလေးတွေကိုလည်းပညာပေးရင်သူများကလေးတွေလည်းထိန်းကြောင်းရင်ပေါ့သမီးရဲ့စိတ်ဓာတ်ကတော့အဲ့လိုမျိုးနေနဲ့လို့ဖြစ်တာ
ဆိုတော့ဒီစာမှုထောကျောင်းလေးကတော့ဆရာမကြီးရောက်မလာခင်တည်းကရှိနေတဲ့ကျောင်းလေးလို့ပြောရမယ်ထင်တယ်ဒါဆိုရင်ဘယ်နှခုနှစ်ကစခဲ့တာလဲရှင
်2000နဲ့တခု2003ခုနှစ်တည်းကစခဲ့တဲ့ကျောင်းလေးပေါ့ကျမကြီးတို့က2006မှာရောက်တာเนาะဆို
တော့အခုဆိုလို့ရှင်ဒါနှစ်ပေါင်း20ကျော်သွားပြီပေါ့เนาะဆရာမကြီ
းဟုတ်တယ်20ကျော်သွားပြီတမီ
းโอเคဆိုတော့ဒီနှစ်ပေါင်း20ကျော်ကာလအတွင်းမှာပညာတတ်လူငယ်လေးတွေလည်းအတော်များများမွေးထုတ်ပေးနိုင်ခဲ့မယ်လို့ထင်ပါတယ်ဆရာမကြီးတို့ကျောင်းကနေပြီးတော့มาပေါ့เนาะတဆင့်သွားပြီးတော့มาအခုဒီထိုင်းနိုင်ငံထဲမှာပဲဖြစ်ဖြစ်နိုင်ငံတကာမှာဖြစ်ဖြစ်ကျောင်းတက်နေကြတဲ့ကျောင်းသူကျောင်းသားတွေရောရှိလားရှင်ပြောပြပါဦ
းဆရာမကြီးတို့ကျောင်းကတော့ဘယ်လိုပြောမလဲဆိုတော့ဟို2015ခုနှစ်မှာဟိုဗမာပြည်ပညာရေးနဲ့ချိတ်ဆက်ခဲ့တဲ့အနေထားရှိတဲ့ဒီမှာဆရာမကြီးတို့ကျောင်းကကလေးတွေဟိုဘက်နဲ့ချိတ်ဆက်ပြီးတော့ဆယ်တန်းပြီးဖြည့်တာပေါ့နော်ဆယ်တန်းအောင်ပြီးတော့ဗမာပြည်ကဖွေရတဲ့ကလေးတွေတော့ရှိခဲ့တယ်နောက်ပြီးတော့ထိုင်းကျောင်းနဲ့ school within school လုပ်ပြီးတော့ ဆရာမကြီးတို့အဲ့လိုမျိုးပေါ့နော်ထိုင်းပညာရေးမှာဒီဇိုင်းမက်မက်သွားပြီးတော့ကလေးအေး၃-၄ရောက်တော့ထိုင်းကောလိပ်ရဲ့ဘွဲ့ပေါ့နော်အဲ့လိုမျိုးဘူးဆိုနောက်ဆုံး2ရောက်နေပြီပေါ့အဲ့လိုမျိုးအနေထားကလေးရတော့၃-၄ရောက်ရှိခဲ့တာပေါ့နောက်ပြီးတော့ပြောရမယ်ဆိုရင်တော့ဆရာမကြီးသမီးတွေကြတော့ CTC ကျောင်းမှာနေခဲ့တယ်လေ CTC ကျောင်းကနေပြီးတော့မှအဲ့ဒါတော့ဆရာမကြီးရဲ့အပိုင်းဖြစ်သွားတာပေါ့နော် CTC ကျောင်းကနေပြီးတော့မှသူတို့ဆယ်တန်းတိဆရာမကြီးထားတယ်အဲ့ဒီကနေမှတခါဆရာမကြီးကဆယ်တန်းမှသူတို့ကိုရင်မီမဟောပေါ့မီမော့ကြီးကြီးပို့စတန်တို့ကြီးကိုရင်မော့ကြီးကြီးတို့ပို့ပြီးတော့အဲ့ဒီကနေမှဆရာမကြီးသမီးတွေကျတော့နိုင်ငံကနိုင်ငံကတက္ကသိုလ်တွေကိုတက်လှမ်းနိုင်တဲ့အဆင့်ထိတော့ရောက်သွားကြတာပေါ့နော်ဒီမိုင်းကွန်းမှာလည်းခုနလိုပညာရေးကတော့စူးစမ်းရင်စူးစမ်းသလားအလှမ်းမဝေဘူးဆိုတာတော့ဆရာမကြီးကတော့ကလေးတွေကိုပြောပြခြင်းနဲ့ဒါကတော့ဆရာမကြီးအနေနဲ့ကိုတွေးရာဆရာမသမီးအကြီးလေးကတော့အဲ့ဒီကြီးကြီး program ကနေပဲမဟီရော University မှာတက်တယ်ပြီးတော့ဟို Master degree ကတော့ Japan မှာတက်တယ်အခု PhD လည်း Japan မှာပဲထပ်လုပ်နေပါတော့နောက်သမီးတယောက်ကျတော့လည်းဟောင်ကောင်တက္ကသိုလ်တက်တယ်ပြီးတော့အိမ်မစတာဒီဂရီကိုလည်းဖိလစ်ပိုင်နဲ့ကော့စကာရီကာမှာအဲ့နှစ်ခုမှသူမစတာပွဲယူတော့ဗောနော်အဲ့ဒီကနေမှအခုတော့ China ဘက်မှာအလုံးဝင်လုံးနေသမီးအငယ်ဆုံးလေးကတော့ဦးထိုင်ဝမ်မှာတတိယနှစ်တက်နေဗောနော်အဲ့ဒီလိုပဲဆရာမကြီးကကလေးတွေကိုပြောချင်တာအဓိကကဟိုဗောဒုတိယကတော့မိဘဗောနော်မိဘရဲ့လမ်းညွှန်မှုလေလို့ရပါတော့ဒီကမိဘတွေကတချို့မိဘတွေကခလေးကပညာလိုချင်တယ်သူတို့ကမပေးချင်ကြတော့ဘူးပေါ့အရွယ်လာရောက်လာလို့ရှင်ခိုင်းစားချင်တယ်စိတ်ကနဲ့အဲ့လိုမျိုးခလေးတွေကြောင်းထုတ်ချင်တယ်စိတ်တွေရှိကြတယ်အဲ့ဒါတွေကိုလည်းဆယ်မတွေဆယ်မအကြီးတို့အနေနဲ့မိဘတွေကိုပြောရဆိုရတယ်အဲ့လိုမျိုးပြောရင်းနဲ့ပဲတချို့မိဘတွေကတော့နားလေပြီးတော့ဆက်ထားတဲ့ခါကျတော့သူတို့ခလေးတွေအခုဆိုလို့ရှင်တကယ်ပညာတတ်ကြီးတွေဖြစ်ပြီးတော့အတိပွင့်နေမြင်ရတယ်ခံစားရတာဒီမိဘတွေပဲပေါ့နော်ဆရာမတို့ကတော့ညံမဲ့ပေါ့အဲသူတို့တွေအဆင်ပြေရအောင်လို့ပြောပြတယ်လမ်းညွှန်ပေးတယ်အဓိကသာသမီလူကျင်တဲ့ကလေးပေါ့လူကျင်တဲ့ကလေးအဓိကကြပါမယ်နောက်ကပန့်ပူတဲ့မိဘကလည်းအခရာကြတယ်ဆိုတော့ဆရာမကြီးကတော့ပြောပြချင်တယ်ပေါ့နော်
ဆိုတော့အခုတော့ဆရာမကြီးတို့ရှိမှဒါ2024ရက်စပြီးတော့ကြီးဒီလည်းခြေပြီးဆိုတော့နောက်ဆိုလို့ရှိရင်တော့ကိုကျောင်းကနေတိုက်ရိုက်ထွက်သွားတဲ့ထွက်ပြီးတော့မှနေနိုင်ငံတကာတို့ထိုင်းတို့မှကျောင်းတက်တဲ့ကလေးရှိလာနိုင်တာပေါ့နော
်ရှိလာနိုင်တာပေါ့အဲ့လိုမျိုးလည်းဖြစ်လာအောင်ဆရာမကြီးကြိုးစားမှာပါ
နော်မြန်မာနိုင်ငံကနေပြီးတော့မှအကျောင်းမျိုးမျိုးကြောင့်ရွှေ့ပြောင်းလာတဲ့မိသားစုဝင်တွေရဲ့သားသမီးတွေကိုအခုလိုနှိမ့်ရှိလာများစွာပညာရေးအတွက်သူတို့အတွက်ပံ့ပိုးတဲ့နေရာကနေပေါ့နော်ဆောင်ရွက်ပေးလာတာဆယ်စုနှစ်တည်းနဲ့လည်းခြိလာခဲ့ပြီဆိုတော့ဒီလိုကလေးငယ်တွေအတွက်ပညာရေးဟာဘယ်လောက်ထိအရေးကြီးတယ်လို့ဆရာမကြီးအနေနဲ့ထင်ပါသလဲ
ပညာရေးရဲ့သမီးရဲ့လူမျိုးတစ်မျိုးကိုမြင့်တင်စေတဲ့အထိပြောင်းလဲစေနိုင်ပေါ့နော်ဆရာမကြီးကတော့အဲ့လိုမျိုးခံယူစေရတော့ရှိပါလေပညာတတ်မှလူမျိုးမြင့်မယ်ဆိုတော့စကားကလည်းဟိုဘယ်လိုပြောမလဲရှိတယ်ပေါ့နော်အဲ့ဒီဟာစကားကလည်းဟိုအလဟတ်ဖြစ်လာတာတော့မဟုတ်ဘူးတကယ်ကိုပညာတတ်ပြီးတော့ပညာတတ်တယ်အောင်ရှုံးမှသာလင်တိုင်းပြည်တပြည်ကတကယ်ကိုဖွံ့ဖြိုးတိုးတက်မယ်လို့ဆရာမကြီးတို့အနေနဲ့တကယ်ကိုယုံကြည်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အခုကလေးတွေကိုဆရာမကြီးအနေနဲ့ပညာတတ်အောင်ပညာကိုတန်ဖိုးထားတတ်အောင်ဘယ်ပဲသူတို့ကိုသင်ကြားပြသပေးတယ်ပြောဆိုပေးတယ်ပေါ့နော်အခုကာလကကိုတိုင်းပြည်အနေထားရရောခေတ်ကြီးစီကြောင်းရရောဆရာမကြီးပြောချင်တာကလေးတွေကပနလိုပေါ့မလူလာအပ်တဲ့ဖုန်းတွေကိုအသုံးပြုလာတာများတယ်အဲ့ဒီဒီလူမျိုးအသုံးပြုလာတာကိုဆရာမကြီးကပြောမှဆိုလို့ရှိရင်တကယ်ကိုလူလာတဲ့ပညာရက်တွေရှာဖွေတဲ့နေရာမှာဒီ IT နီးပညာတွေကိုပို့ပြီးအသုံးချစေချင်တာပေါ့နော်ကလေးတွေကိုဒါကိုလည်းဆရာမကြီးတို့ design မက်မက်အကြောင်းမှကလေးတွေဆုံးမတယ်ပြောပြတယ်ဆိုပြတာပေါ့ဦးဆရာမကြီးအကြောင်းမှဆိုလို့ရှိရင်အဆောင်ရှိတယ်ဘော်ရာဆောင်ရှိတယ်ပေါ့နော်ဘော်ရာဆောင်ရှိတဲ့အခါကျတော့ကလေးတွေကိုဆိုလို့ရှိရင်ဆရာမကြီးကအချိန်ပိုင်းနဲ့ပဲဒီတနင်္လာနေ့တောက်ကြံနေ့အထိဆိုဆရာမကြီးကဖုန်းသုံးခွင့်လုံးဝမပေးဘူးပေါ့နော်တောက်ကြံနေ့ကျောင်းလွတ်တဲ့အချိန်မှအချိန်ပိုင်းညပိုင်းဆိုရင်ဆရာမကြီးကပေးတယ်တနင်္လာနေ့ဆိုပြန်ပြီးတော့တိန်းတာပေါ့ ဒီကဘာဖြစ်လို့လဲဆိုတော့မလို့လားအပ်တဲ့အရာပေါ့နော်ကလေးတွေဟိုမဖြစ်ပေါ်စေချင်ဘူးတကယ်တမ်းတက်အပ်တဲ့ဤပညာတွေအနေကွန်ပျူတာသင်ကြားရေးတော့ဆရာမကြီးကျောင်းမှာသင်ပေးတယ်ဒီလိုမျိုးသူတို့စကန်ကြနဲ့ထိန်းကုတ်ပြေးပြင်ပေးမှလည်းသူတို့အနေနဲ့လမ်းမှန်မှုရောက်မှလို့ဆရာမကြီးယူဆတာပေါ့နော်ပညာရေးကတော့ဘယ်လိုမျိုးဘယ်နိုင်ငံမှာဖြစ်ဖြစ်နံပါတ်1ထိတ်ဆုံးမှရှိတဲ့အရာလို့ပဲဆရာမကြီးယူဆပါ
ဟုတ်ကဲ့ပါဒီလိုပညာရေးအရေးကြီးတယ်လို့ပဲဒီလိုပညာရေးရရှိဖို့အတွက်ပံ့ပိုးပေးတဲ့သူတွေရဲ့အခုဆရာမကြီးတို့လိုလူတွေပေါ့နော်ဒီလူတွေရဲ့အခမ်းကဏ္ဍကလည်းအင်မတန်အရေးကြီးမယ်လို့ထင်ပါတယ်ဒီမျိုးသီးကဏ္ဍမှာအခုလိုပါဝင်ပြီးတော့အချိန်ယူပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆရာမကြီးလည်းကျေးဇူးတင်ပါတယ်သမီးတို့အခုလိုမျိုးဟိုကိုတိုင်ကြီးရဲ့ဘောရာနေရာမှာရှိတဲ့ကလေးတွေဟိုစိတ်ဝင်စားပညာရေးနဲ့ပတ်သက်ပြီးစိတ်ဝင်စားကုလမျိုးမိမြန်တဲ့အတွက်ဆရာမကြီးအများကြီးကျေးဇူးတင်ပါတယ်
ရှေ့ပြောင်းဒုက္ခတဲ့ကလေးတွေပညာရရှိရေးကြိုးပမ်းနေသူကြောင့်မကင်ဖြူထွေးမိမြန်ပြောပြခဲ့တာပါအခုတော့သုတဆုံးလေးအမေရိကန်တခွင်မှာထောင်လူဘဝဆက်ရက်တည်မှုကိုပြောထားပါတယ်အကျဉ်းသားတွေထောင်ကလွတ်တဲ့အခါတာမန်ရဲသားတယောက်အနေနဲ့ဘဝရည်တည်နိုင်ဖို့ဝါရှင်တန်ပြည်နယ်ကအကျဉ်းထောင်မှာဘလို့စီစဉ်လုပ်ပေးနေပါလဲ။သတင်းစီစဉ်မှုမြန်တဲ့ခင်မှာအကျဉ်းထောင်ရဲ့ရေဒီယိုအစီအစဉ်ဘလို့တင်ဆက်ပေးနေပါလဲ။ကိုအောင်ပြောပြပေးပါအောင်ခင်ဗျာ။
I do believe one thing for sure that people deserve a second chance.
ဘဝမှာဒုတိယအကြိမ်အခွင့်အရေးတရတော်ရကြမှာလေလို့သူကပြောသွားတာပါ။အသက်34နှစ်အရွယ်ကန်ညာဒါ Bridges ဟာအကျဉ်းသားလက်ရွေးစင်မိသက်သမားတစ်ယောက်ဖြစ်ပါတယ်။ထောင်ထဲကြခံရပြီးလို့အိမ်ပြန်ချိန်မှာအတတ်ပညာတစ်ခုခုပါသွားနိုင်အောင်သူကအချင်းတော်ကစီစဉ်နဲ့3လကြာမိသက်သင်တန်းတက်နေတာပ
ါ။ So we all made bad decisions in our life.
ဘဝမှာအဆုံးပြတ်ချက်အများကြီးချပြီးလမ်းလွဲရှောက်မိတဲ့အခါတချို့လဲဘဝပြတ်ကုန်တယ်လို့တချို့လဲအသာဆန်နေရတော့မှာဒါပေမဲ့လဲအမားကိုမြင်အမှန်ကိုပြင်ပြီးတော့ဘဝခီးကိုဆက်လျှောက်လှမ်းရပါမယ်ကျွန်တော်တို့အခုမိသက်တက်ဖွဲ့တဲ့မှာလဲတချို့ကအဲ့ဒီလိုဖြတ်တန်းခဲ့သူတွေပါ
2014ခုနှစ်တုန်းကအုပ်စုဖွဲ့လူတက်မှုကြောင့်ထောင်ဆယ်နှစ်ကြာနေတာပါအခုထောင်ကလွတ်ခါနီးမှာမိသက်သမားတင်းတင်းတက်လိုက်တာကြောင့်ရှေ့လျှောက်ဖြတ်တန်းရမယ့်ဘဝခီးအတွက်စိတ်အေးရပြီလို့ဆိုပါတယ်
Hygiene is everything really.
ကိုကြိုက်တာကိုဝေ့လို့ရပါတယ်။ဘသူဝတ်တာနဲ့မှလည်းတူစရာမလိုပါဘူး။ကိုသွားကျင်ရလည်းသွားနိုင်ပါတယ်။နေ့စဉ်ဘဝအတွက်လိုအပ်တာတွေဝယ်ဖို့ဈေးဆိုင်သွားလို့ရတယ်လို့ကိုလှုပ်စရာရှိတာတွေလည်းသွားလှုပ်နေလို့ရပါတယ်။ပြည်သားစုနဲ့လည်းတွေ့ဆုံနိုင်ပါတယ
်။ Bridges ဆိုအဖွဲ့ကို Arcadia 20လို့နာမည်ပေးထားတာပါ။ Washington Pioneer Sport Game မြို့အနီးနားကတောအုပ်ထဲကတော်မီကိုလိုက်လံနှင်းတက်နေတာပါ။မီးလောင်တာမတွေ့ရင်တော့လေတစ်တော့ထိမ့်သိမ်းဆောက်ရှောက်ရေးအဖြစ်မီးလောင်လွယ်တဲ့တစ်ပင်တကိုင်းတွေကိုခုတ်ပါတယ်ကဘာကြီးပူမီးလာမှုဒဏ်ကိုအမေရိကန်ပြည်ထောင်စုအနောက်မြောက်ပြည်နယ်ကဝါရှင်တန်မှာလဲအလူလဲခံနေရတာပါအခုအခါမှာဟိုရုံးကထက်တော်မီအန်ရဲ့ပူကြီးမလာသလိုမီးလောင်ကျွမ်းပြီဆိုရင်လဲရက်ပေါင်းတော်ကြာနှိမ့်သက်ရတာပါအခုအခါမီးသက်သမား2000လောက်ပါတဲ့ Arcadia 20အဖွဲ့ဝင်တွေဟာတော်မီလောင်တဲ့ဒေသမှာစခန်းချပြီးတော့မီးလိုက်လဲနှိမ့်သက်နေပါတယ်ဒီလိုမိငိမ့်တက်ရမှာမိသက်ဝတ်စုံအပြင်တခြားလိုအပ်တဲ့မိသက်ကရိယာတွေလည်းလူနဲ့တပါးတည်းတည်ရတာကြောင့်တိတ်တော့လွယ်ကူတဲ့အလုပ်မဟုတ်ပါဘူ
း Sometimes we hike up a mountain and you like
တခါတလေတောင်အမြင့်တက်ရခြင်းမောတဲ့အခါမှာဘာလို့များဒီအလုပ်ကိုလုပ်နေမိပါလဲလို့စဉ်းစားမိပါတယ်မိတော့တွေကပူလွန်းတော့အင်မတန်ပင်ပန်းပါတယ်တောက်ရည်တွေလည်းပူကုန်တော့ပူပြီးစိတ်တူပါတယ်ဒါပေမဲ့တခြားသူတွေလည်းသူတို့အလုပ်သူတို့လုပ်နေကြတာဆိုတော့ကိုယ်လည်းဘာလို့မလုပ်နိုင်ရမှာလဲဆိုပြီးတော့တွေးမိပါတယ်တခြားဘက်ကပြန်ကြည့်တော့လေဒါကိုလူမှုအတိုင်းဝိုင်းကိုကူညီနေတယ်ဆိုတဲ့အသိစိတ်ကြောင့်ကိုလုံနိုင်တမကျိုးစားလုပ်ပါလေ
So it's like all these things combined together keeps me pushing
We need people out there that are willing to do this work that it's hard it's strenuous
ဒီလိုမျိုးလှုပ်ချင်သူတွေကျွန်တော်တို့လိုပါတယ်အလုံးကျန်လုံနိုင်သူလည်းဖြစ်ဖို့လိုသလိုလိုအားကားကလည်းနည်းဘသူကမှလည်းအတိအမှန်သိပြကြတာမဟုတ်ပါဘူးဒါပေမဲ့လည်းဒီလို့ကြိုက်သွားပြီဆိုတာနဲ့ကျွန်တော်တို့ခေါ်မီးပိုးဆုံးအကိုက်ခံရတယ်လို့ပြောလို့ရှိပါတယ်ကိုလုတ်တဲ့အလုပ်ဟာလူလောကကိုအကျိုးပြုတယ်ဆိုတဲ့အသိစိတ်ဝင်သွားတာနဲ့ဒ ဒါဟာအလုပ်ဆိုတာထက်ကိုဘဝအဖြစ်သတ်မှတ်လိုက်တော့တာပါပဲ
။ဘန်ဟုဒါအာဂေဒီယာ20မိသက်အဖွဲ့ဝင်20စုဆောင်မှုအချင်းထောင်မိသက်တင်နန်းတက်ထားသူအချင်းသား230လောက်ထဲကရွေးခဲ့တာပါ။ရွေးချယ်ခံရတဲ့အဖွဲ့ဝင်တွေဟာနှစ်လုံးပေါက်စခန်းချပြီးတော့တော်မီလိုက်လံညှိနှိုင်းတတ်ပါတယ်
။ He's a hard working, he's motivated.You know, he's doing everything that you would want him to do.
သူကအလုပ်ကြိုးစားသူပါ။ဘာမဆိုဖြစ်စေချင်တာကိုလုံးလာစိုက်ထုတ်တာကြောင့်လဲဥဆောင်သူဖြစ်လာပါတယ်။လွှတ်ဆက်လဲကျွန်းကျွန်းချင်းချင်းကင်တက်သူပါ။တော်ယုံလဲဇွဲမလျှော့ပါဘူး။မိသက်သမားတယောက်မှရှိရမယ့်ကာယကြံ့ခိုင်မှုလည်းရှိပါတယ
်။တင်မိုသီဘူးလော့ကလည်းဒီနှစ်ကုန်ပိုင်းမှာလက်ရွေးစင်မိသက်တပ်ဖွဲ့ဝင်ဖြစ်လာဖို့အစဉ်သင်းဆောင်ဆိုင်နေပါတယ်။သူကတော်မီနှိမ့်သက်တဲ့မိသက်တပ်ဖွဲ့ဝင်ထောင်ကနန်းချီစားဖို့အတွက်လိုက်လံချက်ပြုတ်ပေးတဲ့အဖွဲ့ဝင်ပ
ါ I used to drink quite a bit so it's a it was just so
ကိုတော့ကျွန်တော်တော်တော်လေးတောက်ပါတယ်ကိုလမ်းရွေးမှားတာကြောင့်ကိုချစ်ရတဲ့သူတွေလည်းစိတ်မချမ်းသာတာကိုတွေ့ရတဲ့အခါစိတ်မကောင်းဖြစ်မိပါတယ်အခုတော့လူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရသူအဖြစ်ရပ်တည်ပြီးကိုလုံနိုင်တာအကောင်းဆုံးလုပ်နေပါပြီဘဝကိုအခုလိုပြောင်းလဲလိုက်နိုင်တော့ကိုဘာသာလဲအားရကျင်နေမိပါတယ်
ပါမန်ချင်းထောင်မိသက်ဖွဲ့ဝင်နေဆိုရင်တော့တစ်နှစ်ကို10,000လောက်သာရပြီမဲ့အာဂေဒီယာဖွဲ့ဝင်တွေကတော့6,000ရပါတယ်ဒီဝင်ငွေဟာတချို့အချင်းထောင်ဝန်ထမ်းတွေရဲ့ဝင်ငွေထက်တောင်ပိုများနေတာပ
ါ You know the science is there
ကျွန်တော်တို့ကလက်တွေ့လုပ်ပြပြီးပါပြီထောင်ကထွက်လာတဲ့လူတယောက်မှာအလုပ်ကံရှိတယ်ဆိုရင်သူတို့ကအင်ဂျင်မဲ့ဘဝရောက်စရာအကြောင်းမရှိတော့ပါဘူးအဲ့ဒီလိုဘဝမျိုးကိုလည်းသူတို့လိုချင်မှာမဟုတ်တော့ပါဘူး
ဘရစ်ဂျက်စာမကြခင်မှာပဲအယသမိသက်သမားတယောက်အနေနဲ့ဘဝကိုပြင်ဆင်မှာပါအိမ်ကန်းထားဖို့လည်းပတ်စံစုနေတယ်လို့ဆိုရတယ်ဘဝမှာအမားတွေကျွလွန်ခဲ့ပြီးပေမဲ့ကောင်းမှုကုသိုလ်တွေပြုဖို့ခွန်အားအပြည့်နဲ့ဆက်လျှောက်လိုက်မယ်လို့လည်းသူကပြောပါတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကန်မှာကော်လိုရာဒိုပြည်နယ်အတွင်းစတင်အထံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ဟာ Radio အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။ I can't wait to
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ Radio အစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမြင်မြန်တဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမြင်မြန်တဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clearly go view my site တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ
်။
လူမျိုးတိုင်းဝိုင်းထဲမှာပြည်မျိုးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့မီဒီယာအကြံပေး Ryan Konaro ပါ။အချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်တာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေကြ၊အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်စင်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ထောင်လဘဝဆက်ရက်တီမှုကိုအကိုအောင်ပြပြခဲ့တာပါအခုတော့သိပ္ပံနဲ့ဤပညာပါကယ်လီဖိုးနီးယားတော်မီနဲ့မိလာမှုသဘောတရားကိုပြောထားပါတယ်အမေရိကန်လိုအရေးပိုင်းဒေသမှာဆောင်းရသည့် AK ရင်ငွေကင်6သွင်းမှုကလည်းပြင်ပလေစားထိုးပြီးလေပင်တိုက်တဲ့အခါအပူမီးစတစ်ခုရှိတာနဲ့မိလာမှုဖြစ်ပွားတယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ်အမေရိကန်အနောက်ပိုင်းကဒီတော်မီဟာသေဆုံးပျက်စီးမှုဘာကြောင့်များရတာပါလဲဒေါက်ခင်မျိုးသက်ပြပြထားပါတယ်ခင်ဗျာ
စ
ဆရာအခု2025ခုနှစ်အစမှာပဲပေါ့နော်အမေရိကန်နိုင်ငံရဲ့ဒီအနောက်ဖက်ပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာတော်မီအကြီးကျယ်လောင်ပါတယ်ဆရာဒီတော်မီကတော်တော်လေးကိုပြင်းထန်ပါတယ်ဒီတော်မီလောင်ရတဲ့အကြောင်းရင်းပေါ့နော်ဒီတော်မီလောင်တာရဲ့သိပ္ပံသဘောတရားလေးကိုပြောပြပေးပါဆရာ
အမေရိကန်ရဲ့စီးပွားရေးဒုတိယအကြီးဆုံးနေရာပေါ့လေအဲ့နေရာမှာဖြစ်ပေါ်ဘယ်နေရာဖြစ်မီးလောင်လဲဆိုရင်မီးလောင်မှုကဓာတုဗေဒပြောင်းလဲခြင်းဖြစ်တယ်လို့ကျွန်တော်တို့ပြောတယ်။ဒါကို chemistry နဲ့ပြောရင်တော့ oxidation ဖြစ်တယ်လို့ပြောတာပေါ့။ oxidation ဘာမှလို့ဓာတ်တိုးခြင်းလို့ခေါ်တယ်။အဲ့ဓာတ်တိုးခြင်းဖြစ်တဲ့အခါမှာလောင်စာရဲ့ oxygen ရဲ့ပေါင်းတော့ဓာတ်ပြောင်းခြင်းတစ်ခုဖြစ်လာတယ်။သူဖြစ်ပေါ့ carbon dioxide နဲ့ရေထွက်လာတာများတယ်။ကျန်တဲ့ပစ္စည်းလည်းထွက်တယ်။သူ့နဲ့အတူအပူတွေအလင်းတွေထွက်လာတယ်။ဒီလိုမျိုးဖြစ်ရင်လောင်ကျွမ်းတယ်လို့ပြောကြတယ်။ဒါပေမဲ့လောင်ကျွမ်းတာဓာတ်တိုးခြင်းဖြစ်တယ်ဆိုတဲ့ဟာနဲ့မလုံလောက်ဘူး။ဥပမာဖြစ်ကျွန်တော်ကတန်တုံးတုံးကိုအပြင်မှာပစ်ထားရင်သူ့လက်အောက်ဆီဒေးရှင်းဖြစ်တာပဲတန်ကြီးတက်တယ်လို့ကျွန်တော်ပြောလိုက်တယ်။တန်ကြီးကလည်းတော်တော်ဒုက္ခပေးတယ်။ဒါပေမဲ့သူက reaction ကနှေးတယ်။အဲ့ reaction မြန်ရင်ဒီဓာတ်ပြုခြင်းဟာလောင်ကျွမ်းခြင်းဖြစ်လာနိုင်ပြီ။အဲ့ reaction မြန်လာပြီဆိုတော့ဖြစ်လာဘူးကအောက်ဆီဂျင်နဲ့ပေါင်းကလုံလောက်တဲ့အပူလေးပေးရမယ်။အဲအပူပေးတဲ့အချိန်မှာအောက်ဆီဂျင်နဲ့ပေါင်းနိုင်ဖို့လုံလောက်တဲ့အောက်ဆီဂျင်ရှိရမယ်။ဒီလိုပေါင်းလာတဲ့အခါမှာဆက်တိုက်တန်းဆက်တပ်ပြီးချင်းဆက်တန်းတပ်ပြီးချင်းလို့ခေါ်တယ် chain reaction ကြီးဖြစ်လာတယ်။တပ်ပြီးချင်းတစ်ခုကနေနောက်တစ်ခုကိုအားပေးအားမြောက်ပြုတယ်။နောက်တစ်ခုအားပေးအားမြောက်ပြုရင်လည်းမီးလောင်ခြင်းကဆက်ကဆက်ခါဖြစ်လာတယ်။အဲ့ဒီဆက်ကဆက်ခါဖြစ်တာကို combustion လို့ကျွန်တော်ခေါ်ရတယ်။ combustion ဆိုတာလောင်ကျွမ်းခြင်းလို့ပုံမှန်ပြောကြပါတယ
်ဆရာခုကယ်လီဖိုးနီးယားဒီတော်မီယာတော်တော်လေးကိုကြီးပါတယ်ဆရာဘာကြောင့်ဒီလောက်ကြီးသွားတာပါလဲဆရာဒီမီးလောင်တာရဲ့သဘောတရားလေးပေါ့နော
်မီးလောင်တော့အဓိကတော့ဒီနေရာမှာပေါ့ကျွန်တော်တို့ပစ္စည်းသုံးခုရှိတယ် triangle လို့ခေါ်တဲ့ပစ္စည်းသုံးခုအရေးပါတယ်အကြောင်းများသုံးခုလည်းပြောတာပေါ့လောင်စာရဲ့လေးဒါမှမဟုတ်အောက်ဆီဂျင်ရဲ့လုံလောက်တဲ့အပူရဲ့ဒီသုံးခုရှိမှလောင်ကျွမ်းတာဖြစ်တယ်ကယ်လီဖိုးနီးယားမီးလောင်နဲ့အဓိကတော့လောင်စာလည်းအမှန်တန်ကောင်းတဲ့နေရာမိုးမရွာတာလည်းကြာပြီးဒေဒုထဲမှာရင်ငွေ့ရတယ်အမှန်တန်နင်းတယ်အမှန်တန်6တွေ့တယ်လို့ပြောတော့6တွေ့တော့လောင်ကျွမ်းကိုအမှန်တန်လွယ်တဲ့လောင်စာတွေများတယ်အဲ့ဒီအခြေအနေမှာကျွန်တော်မီးပြောင်းမှုတယ်လို့ပဲမီးစသေးသေးလေးကိုကျွန်တော်မီးတောက်စေခြင်းမီးပြောင်းလေးမှုရတယ်အဲ့ဒီမှာပင်လယ်ကတိုက်လာတဲ့လေအားကောင်းတဲ့လေဟာအောက်ဆီဂျင်အများကြီးသေဒီခါမှာမီးပွားလေးတစ်စက်တွင်းလာပြီးအဲ့ဒီမီးပွားကိုမီးတောက်ဖြစ်အောင်အဲ့ဒီလေကတွန်းဖို့လာပဲလေကတိုက်တာဟိုလေတိုက်တော့သူကပါသွားတာပေါ့မီးစတစ်စက်ပါသွားရင်တမားအဖြစ်တော့ဘာမှဖြစ်ဘူးသို့တော့အဲ့ဒီသစ်ပင်မှာဖြစ်အိမ်မှာဖြစ်ကတ်လိုက်ပြီးဆိုရင်နောက်ထပ်လေတိုက်တယ်လေတိုက်ရင်အဲ့ဒီမီးစလေးကိုမီးတောက်အောင်လုပ်ပေးတယ်နဲ့အတူတူပဲဖြစ်တယ်အောက်ဆီဂျင်ကအများကြီးများနေတယ်အဲ့ဒီအချိန်မှာမီးလောင်လာပဲခုနကျွန်တော်ပြောသလိုပေါ့အချိန်နေကပေးနေပြီလေအောက်ဆီဂျင်လည်းများတယ်လောင်ဖို့လောင်စာလည်းရှိတယ်မီးဝါသေးသေးလေးကလည်းသူ့တင့်တင့်လျှောက်ပတ်တဲ့အပူချိန်ကလည်းသူ့မှာရှိတယ်ဒီသုံးခုကြောင့်သူကလောင်ကျွမ်းတာတွေ့ရပါတယ
်ဒီဆရာပြောတဲ့လေတိုက်တာပေါ့နော်စန်တာအန်နာဝင်းလို့သူတို့ခေါ်ပါတယ်ဆရာဆိုတော့ဒီစန်တာအန်နာဝင်းရဲ့သဘောတဘာဝပေါ့နော်ဒီမီးလောင်တဲ့ဥစ္စာကိုသူအားပေးတဲ့ဥစ္စာအနေထားလေးနည်းနည်းပြောပြပေးပါဆရာ
အဲစန်တာအန်နာဝင်းမှာသူအောက်ဆီဂျင်ပုံများတယ်လို့ယူဆရတယ်လေလဲတိုက်နေတော့လေကဆက်ကဆက်ကလာရင်အောက်ဆီဂျင်ကဆက်ကဆက်ကလာပါတယ်အဲ့တော့မီးတောက်ကိုအားပေးတယ်ကျွန်တော်တို့ဒီတန်မှုတ်ဆိုတော့တန်မှုတ်ကိုဘယ်သူမှမီးတောက်အောင်လုပ်လို့မရအောင်လေတကယ်လို့ရဲနေအောင်မီးဖုတ်ထားတဲ့တန်မှုတ်လေးတွေကိုအောက်ဆီဂျင်ရှိတဲ့အိုးတွေထည့်လိုက်ရင်မီးတောက်တွေထားတောက်တယ်တန်လုံးကမီးတောက်ထားတောက်လို့ရတယ်ဆိုတော့သင်္သာကြီးအောက်ဆီဂျင်ကမီးလောင်ညောအမှန်တန်အားပေးတယ်ဒါကြောင့်ဆက်ခါဆက်ခါလာတဲ့လေပေါ့စန္ဒအနာဝင်းကအမနာဒုက္ခပေးနိုင်တယ
်ဒီရမီးလောင်ရလေးပင့်ပေါ့နော်ဒီလိုမျိုးလောင်တာပို့ပြီးအချိန်နေများလာတယ်ပေါ့ဒီလိုမျိုးဖြစ်လာတဲ့အချိန်နေမျိုးမှာပေါ့နော်အခုကယ်လီဖိုးနီးယားလိုလောင်တဲ့အချိန်နေမျိုးဒါကဘလို့ကာကွယ်နိုင်ပါသလဲဆရာ
တော်မီလောင်တာတော့အများကြီးပေါ့လေမြန်မာပြည်လို့ကြနေရာကြတော့မီးတားတွေလုတ်တယ်မင်းမျိုးတို့ဘာလဲဒီလိုပဲမီးတားတွေတွင်းကြီးတွေတူးလိုက်တယ်ကားလိုက်တယ်ခုနောက်ပိုင်းမှာလဲအမေရိကန်မှာသူတို့မီးရှို့တော့ကားတယ်မိအရင်ရှုတ်လိုက်ရင်မိတားကြီးဖြစ်သွားတော့ပေါ့ဒါကတော့သူတို့လုံနေကြအလုပ်တွေပေါ့ဒီနေရာမှာ လင်းနံတွင်းနဲ့မီးလောင်တဲ့အချိန်မှာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်အများကြီးထွက်တဲ့ဟာသို့မဟုတ်အောက်ဆီဂျင်ကိုစုပ်တဲ့ဘုံကိုခွဲလိုက်ရတယ်။အဲ့ဒီဘုံကိုခွဲလိုက်ရင်ဝုတ်ဆိုအဲ့ဒီမီးငြိမ်းသွားတယ်။ဒါပေမဲ့လေပြန်တိုက်ပြန်လို့မယ်။အဲ့တော့သူတို့ပတ်စံအများကြီးအကုန်ခံတဲ့ဒီတွင်းတွေမှာကြတော့ပလတ်စစ်အပြားကြီးတွေဟိုလင်းဘောတာပေါ်လင်းအပြားကိုသူက ready လုပ်ထားတယ်။ဝုတ်ကလည်းမီးငြိမ်းသွားခါမှာအပေါ်ကနေအကုန်လုံးဝိုင်းအုပ်လိုက်ကြတယ်လေ။အဲ့လိုမျိုးလုပ်ရတယ်အဲ့ဒီအတွက်ကိုကာဗွန်ဒိုင်အောက်ဆိုက်ဘုံတွေကာဗွန်ဒိုင်အောက်ဆိုက်နဲ့ဆိုင်တဲ့ပစ္စည်းတွေသို့မဟုတ်အောက်ဆီဂျင်ကိုစုပ်ယူနိုင်တဲ့ပစ္စည်းတွေထားဖို့လိုတာပေါ့အမှားအဖြစ်ပြောရရင်ဒီကယ်လီဖိုးနီးယားမှာတိုက်တဲ့လေပြင်းကတော့တုံတုံကျွန်တော်ထင်တယ်ကာကွယ်လို့မရဘူးထင်တယ်အမှန်တမ်းခက်ခဲပါလေအိမ်တွေကထောက်ခုတ်ကွာလေးဆောက်မယ်သူဆောက်လို့ဆောက်ပါလေအဲ့ဒီကလူတွေကအိမ်တွေကတွေငါးကြီးကတွေအဲ့လိုမျိုးရှိအောင်ဆောက်တာပဲဒါပေမဲ့အဲ့လောက်လည်းဝင်လာကြတာပဲအထက်မှာသစ်ပင်တွေရှိရင်အဲ့သစ်ပင်တွေဝင်တာပဲနောက်တစ်ခုကတချို့အိမ်လေးငါးအိမ်လောက်မီးမလောင်တာရှိတယ်အဲ့ဒီအိမ်တွေမှာဘာကြောင့်မီးမလောင်လဲဆိုတာသိရှာလေ့လာဖို့လိုတယ်လို့ထင်ပါတယ်အဲ့ဒီကမှာအဖြေရှာဖို့လိုတယ်သိပ္ပံပညာရှင်တွေကတော့ဘုဒ္ဓတိတော့အဖြေရှာနေခြင်းစဲပါပဲ
မီးလောင်မှုကိုကာကွယ်နိုင်ဖို့အတွက်ဆိုလို့ရှင်တော့မီးလောင်တာရဲ့သဘောတရားကိုနားလည်ထားမှဖြစ်မှာပေါ့နော်ဆရာ
ဟုတ်တယ်ဒီလေမတိုက်အောင်တော့ဘလို့မတားလို့မရဘူးလေနောက်တော့မီးမလောင်အောင်တော့တားလို့ရတယ်ဒီလေပြင်းနေဟယ်လီကော်ပတာတော့မှတက်လို့မရဘူးကာဗွန်ဒိုင်အောက်ဆိုက်တွေကလို့ဖြိုင်းတော့မှလွင့်ပါသွားတော့ဘလို့မှလုပ်လို့မရတဲ့အခြေအနေတွေရှိကြတယ်။ဒါကြောင့်မီးလောင်တဲ့အချိန်မှာရက်တမို့ဆိုတာခက်ခဲတော့မီးမလောင်ခင်လာတားလို့ရတာဖြစ်တယ်။ဒါကြောင့်အားလုံးစုပေါင်းလို့ဒီအဖြေကိုရှားမှာဖြစ်တယ်။အဲ့တော့ဘသူမှဒီဟာကိုအများကြီးမသိသေးပါဘူး။လုပ်လို့လည်းမရသေးပါဘူး။သို့တော့ဒီလောင်စာရဲ့အပူရဲ့တက်တရတော့အောက်ဆီဂျင်ပေါ့အဲ့တုံးပူပေါင်းမိသွားဝင်မယ်ဆိုရင်တော့ကျွန်တော်ဘာမှမတတ်နိုင်ဘူးအဲ့တော့ဒီထဲကနေတုံးခုမှတစ်ခုတစ်ခုရော့အောင်လို့လုပ်နိုင်ရင်တော့အောင်မြင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ကယ်လီဖိုးနီးယားတော်မီနဲ့မီးလောင်မှုသဘောတရားဒေါက်ခင်မျိုးသက်မေးမြန်းပြောပြခဲ့တာပါအခုတော့ VO ရဲ့တောက်ကြညာအစည်းအဝေးဆုံးမသက်ခင်သတင်းအချင်းချုပ်ကိုကိုစုံဝင်းလှိုင်ပြောပြပေးပါဦးခင်ဗျာ
ကာဇာကမ်းမြောင်ဒေတာအပြစ်ခတ်ရစေးသဘောညွှန်ကြားချက်ထဲမှာပါဝင်တဲ့အချက်တွေကိုအစ္စရေးလုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့ကသဘောတူလိုက်ပါပြီကာဇာကမ်းမြောင်ဒေတာမှာဖမ်းဆီးခံထားရတဲ့အစ္စရေးတစားကနေပြန်လွတ်လာရေးအပါအဝင်အပြစ်ရရေးသဘောတူညီချက်တွေကိုလက်ခံသင့်တယ်လို့လုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့ကအစ္စရေးအစိုးရကိုအကြံပြုလိုက်ပြီလို့ဝန်ကြီးချုပ်ယုံကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာတောင်ဆန်းစုကြည်နဲ့နိုင်ငံရေးအတိုက်အခံတွေကိုအကျဉ်းချဖမ်းဆီးထားပြီးအရသားတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်နေချိန်မှာစစ်ကောင်စီအနေနဲ့တရားမျှတပြီးအများလက်ခံယုံကြည်တဲ့ရွေးကောက်ပွဲဘလို့မှကျင်းပနိုင်မှာမဟုတ်တဲ့အကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲဟာသူတို့ကျူးလွန်နေတဲ့ဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအာရုံလွှဲအောင်ကြိုးစားတဲ့လောက်ရတာဖြစ်တဲ့အကြောင်း HRW ရဲ့အကြီးတန်းသုတေသီစုနိုင်ဖတ်စုကဒီကနေ့ထိုင်းနိုင်ငံမကောက်မြို့မှာရှိတဲ့နိုင်ငံသားတရင်တော်များအသင်း FCCT မှာကျင်းပတဲ့လူခွင့်ရေးအဖွဲ့ကြီးရဲ့2025ခုနှစ်နိုင်ငံတကာလူခွင့်ရေးအစည်းအဝေးခန်းစာထုတ်ပြန်တဲ့ပွဲမှာပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံငင်းချမ်းရေးလူသားချင်းစာနာမှုအကျတဲတွေကိုဖြေရှင်းနိုင်အောင်အလေးပေးဆောင်ရွက်သွားမယ့်အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးဌာနအတွင်းရေးမှူးချုပ်ဒါတုစရီအမ်ရန်မိုဟာမက်ဇင်ကဒီကနေ့ကွာလာလမ်ပူမှာကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံငင်းချမ်းရေးကိုဦးစားပေးကိစ္စအနေနဲ့ဆောင်ရွက်သွားမယ့်အကြောင်းကတိပေးပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာအွန်လိုင်းငွေလင်ကမ်းတွေမှာတရားမဝင်အလုပ်လုပ်ဖို့ဖန်ခံထားရတဲ့ဟောင်ကောင်ကျွန်းဒေသကနေပြန်လွတ်လာရေးအတွက်ဟောင်ကောင်ဆိုင်ရာမြန်မာကောင်စီဝန်ချုပ်ကိုဟောင်ကောင်လုံခြုံရေးဘျူရိုအကြီးအကဲတွားရောက်တွေ့ဆုံခဲ့ပါတယ်။လုံခြုံရေးဘျူရိုအကြီးအကဲဟာဟောင်ကောင်ဆိုင်ရာထိုင်းကောင်စီဝန်ချုပ်နဲ့မနေ့ဇန်နဝါရီလ16ရက်နေ့ကတွေ့ဆုံအပြီးမှာမြန်မာကောင်စီဝန်ချုပ်နဲ့တွားရောက်တွေ့ဆုံတာလည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုစုံဝင်းလိုင်အခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညအတွက် VOA American တန်ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Tuy တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။